Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဧပြီလ26ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမွန်ပါရှင်။ဒီကနေ့ညမှာတော်ရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ Ukraine ကိုလုံခြုံရေးအကူအညီပေးဖို့အမေရိကန်ပြည်ထောင်စုကဥဆောင်ပြီးတော့နိုင်ငံပေါင်း40ပါဝင်တဲ့ညီလာခံကျင်းပဆွေးနွေးနေပါပြီ။အမေရိကန်ဟာထိုင်းနိုင်ငံချင်းမိုင်အမေရိကန်ကောင်စစ်ဝင်ရုံးကိုအတုံးချပြီးတော့မြန်မာနိုင်ငံကလက်နက်ကိုင်တွေကိုစစ်လက်နက်တွေထောက်ပံ့ပြီးလျှို့ဝှက်စစ်ဆင်ရေးလုပ်နေတယ်ဆိုတဲ့စွဲချက်အပေါ်အမေရိကန်ကညှင်းဆိုလိုက်ပါတယ်။စီးပွားရေးလုပ်ငန်းရှင်ဦးချစ်ခိုင်ထိမ့်သိမ်းခံရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းနေတဲ့အတူသတင်းဆောင်မတွေမှာဆိုရင်တော့2021ခုနှစ်အတွင်းမှာမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်တည်တည်တာတာကြဆင်းခဲ့တဲ့အတွက်အမေရိကန်အစိုးရအနေနဲ့အထူးစိုးရိမ်ရတဲ့နိုင်ငံစည်းင်းသွင်းမှုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကအကြံပြုလိုက်ပါတယ်စစ်ကောင်စီဘက်ကဘာသာရေးဆိုင်ရာအဆောက်အဦတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းဘာသာရေးခေါင်းဆောင်တဦးကပြောပါတယ်
ဘာမှမရှိဆိုင်တဲ့ဘာသာရေးအဆောက်အဦတွေအဲ့လိုလောက်တော့လေခက်တလေကျွန်တော်တို့ဘာသာတူတွေပြတော့ဒုက္ခရောက်တာပေါ့ဒါပေမဲ့ဒီလိုဖြစ်ပြတော့လေဘာမှကျွန်တော်တို့ပြောပိုင်ခွင့်မရှိပါဘူးမကောင်းတာတော့မကောင်းဘူးပေါ့
စစ်ကောင်စီဘက်ကတုံ့ပြန်ချက်ကိုလည်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်ပြီးတော့ဒီစစ်ကောင်စီကဒီတမုန်းနှစ်ဦးအပါအဝင်လျှက်စစ်ဝန်ထမ်း20ကျော်ကိုကရင်ပြည်အမျိုးသားကာကွယ်ရေးတပ်ကထိန်းသိမ်းလိုက်တဲ့အကြောင်းစကိုင်းတိုင်းကလေးတောင်ပိုင်းကနှစ်ချောင်းနဲ့ချောင်းကွာကြေးရွာကစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တို့ကြားတိုက်ပွဲအခြေအနေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ခုရည်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဥတပောင်တန်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်တစ်ကမ္ဘာလုံးကဒီလောက်မြန်မြန်ဆန်ဆန်ယူကရိန်းကိုဝိုင်းပြီးပံ့ပိုးပေးကြလိမ့်မယ်ဆိုတဲ့အချက်ကိုသမ္မတဗလာဒီမီပူတင်ကကြိုတင်စဉ်းစားထားခဲ့ပုံမရဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကပြောကြားလိုက်ပါတယ်။အမေရိကန်ကဥဆောင်ကျင်းပတဲ့ယူကရိန်းကိုလုံခြုံရေးအကူအညီပေးရေးဆိုင်ရာနိုင်ငံပေါင်း40ပါတဲ့ညီလာခံမှာဝန်ကြီးအော့စတင်ကအဲ့ဒီလိုပြောကြားလိုက်တာပါ။ဒီညီလာခံရဲ့ယူရချက်ဟာရုရှားရဲ့မတရားတဲ့ကျူးကျော်တိုက်ခိုက်မှုကိုယူကရိန်းတို့ကတွန်းလှန်အနိုင်ရရေးနဲ့အနာဂတ်မှာဖြစ်ပေါ်လာမယ့်စိန်ခေါ်မှုတွေအတွက်ယူကရိန်းကိုကူညီပေးရေးအတွက်ဖြစ်တယ်လို့ဂျာမနီနိုင်ငံရမ်စတိုင်လေတာအခြေစစကားမှာပြုလုပ်တဲ့ညီလာခံမှာဝန်ကြီးအော့စတင်ကပြောပါတယ်။ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့နှစ်ဦးယူကရိန်းနိုင်ငံမြို့တော်ကီဖ်ကိုသွားရောက်ပြီးသမရနဲ့တွေ့ဆုံပြီးယူကရိန်းကိုအမေရိကန်ကစီးရေးအကူအညီထပ်ပေးမယ့်အကြောင်းနဲ့တခြားနိုင်ငံတွေကလည်းအလားတူကူညီပေးကြဖို့ပြောဆိုဆွေးနွေးပြီးနေ့ရက်အကြာမှာဒီညီလာခံကိုကျင်းပတာပါ။အမေရိကန်ပြည်ထောင်စုဟာထိုင်းနိုင်ငံချင်းမိုင်မြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုအတုံးချပြီးမြန်မာနိုင်ငံကလက်နက်ကိုင်အဖွဲ့အစည်းတွေကိုစစ်လက်နက်ထောက်ပံ့တာအပါအဝင်လျှို့ဝှက်စစ်ဆင်ရေးပြုလုပ်ဖို့စီစဉ်နေတယ်လို့ထိုင်းခြေဆိုင်အဖွဲ့အစည်းတို့ရဲ့ပြောဆိုချက်ဟာမမှန်ကန်ကြောင်းအမေရိကန်ကညှင်းဆော်လိုက်ပါတယ် People of Thailand ထိုင်းပြည်သူများအဖွဲ့လို့အမည်ပေးထားတဲ့အဖွဲ့ရဲ့အဲ့ဒီလိုဆွဆွဲပြောဆိုမှုဟာမမှန်ကန်ကြောင်းဘန်ကောက်မြို့မှာရှိတဲ့အမေရိကန်တန်ယုံပြောခွင့်ရအမျိုးသမီး Nicole Fox ရဲ့ပြောကြားချက်ကိုကိုးကားပြီးဘန်ကောက်ပို့စ်တွင်မှာရေးပါတယ်ချင်းမိုင်မြို့မှာအမေရိကန်ကောင်စစ်ဝင်ရုံးအသစ်စောင့်နေတာဟာမက္ကဆီကိုကနေမော်ရိုကိုအထိနိုင်ငံအသီးသီးမှာရှိနေတဲ့အမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ရုံးတွေကိုအမေရိကန်နိုင်ငံရဲ့ဌာနရဲ့အစစ်မြင့်တင်ခြင်းအစီအစဉ်အရလှုပ်ဆောင်ခြင်းဖြစ်တယ်လို့ဆိုပါတယ်ထိုင်းပြည်သူများအဖွဲ့ရဲ့ကိုယ်စားလှယ်နီတီတွန်းလုံလွားဆိုသူကသမ္မတဂျိုးဘိုင်ဒန်ထံလက်မှုပို့တဲ့အိတ်ဖွင့်ပေးစာထဲမှာအဲ့ဒီလိုဆွဆွဲပြောကြားလိုက်တာဖြစ်ပြီးကမ္ဘာလက်ခီးတဲ့ရဲ့မြို့တော်ချင်းမိုင်မှာစီးရဲလှုပ်ရှားမှုတွေဖြစ်လာမှဆိုရင်းနဲ့အတွက်ကောင်စစ်ဝင်ရုံးကို CIA လက်နက်ကိုင်အဖွဲ့တွေအသုံးပြုနေမှုကိုပြန်လည်သုံးသပ်ပေးဖို့တောင်းဆိုထားတယ်လို့ဘန်ကောက်ပို့စ်သတင်းကရေးပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ပြည်တွင်းနိုင်ငံရေးကိစ္စတွေမှာထိုင်းနိုင်ငံကဘဲမလိုက်ဖဲရပ်တည်နေတာကြောင့်ထိုင်းနိုင်ငံဘက်ကတဆင့်မြန်မာနိုင်ငံနဲ့ဆက်လက်နဲ့တင်ပို့မှုအမေရိကန်ကပိတ်ဆို့ကန့်သတ်ထားတာကိုပြန်လဲရုပ်သိမ်းပေးဖို့ကိုလည်းအဲ့ဒီအိတ်ဖွင့်ပေးစာထဲမှာတောင်းဆိုထားပါတယ်ခင်ဗျာမြန်မာနိုင်ငံအပါအဝင်တရုတ်အီရန်အာဖဂန်နစ္စတန်ရုရှား sorry အာရေဗီယာနဲ့ပါကစ္စတန်စတဲ့နိုင်ငံ15နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်အတွက်အထူးစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်ထပ်မံသတ်မှတ်ဖို့အမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုတိုက်တွန်းထားပါတယ်ဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့စီးရင်မှာမြန်မာနိုင်ငံအပါအဝင်နိုင်ငံဆက်နိုင်ငံကိုအမေရိကန်နိုင်ငံသားရေးဌာနရဲ့စီးရင်မှာအရင်ကတည်းကထည့်သွင်းထားပြီးဖြစ်ပါတယ်မြန်မ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဘာသာရေးလူနည်းစုတွေအပေါ်ဖိနှိပ်မှုတွေတိုးလာတာကိုဒီအစီရင်ခံစာမှာဖော်ပြပါတယ်အထူးသဖြင့်ချင်းပြည်နယ်စကိုင်းတိုင်းကချင်ပြည်နယ်ရှမ်းနယ်ကယားပြည်နယ်တွေအတွင်းမှာခရီးယံဘာသာရေးအကြောင်းတွေမိရှုဖြစ်စည်းခံရတာတရားဟောဆရာတွေပြစ်ခတ်တပ်ဖြတ်ခံရတာတွေအပါအဝင်ဘာသာရေးဖိနှိပ်မှုတွေကိုအစီရင်ခံစာမှာဖော်ပြပါတယ်ဒီချိန်ထဲမှာမြန်မာစစ်ကောင်စီကနာမည်ကိုအတိအမှတ်ပြုဖို့ညှင်းဆုံနေတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေကိုဖော်ပြနေသလိုဒုက္ခသည်တွေနေရပြန်ပို့ရေးအောင်မြင်အောင်မဆောင်ရွက်နိုင်သေးတာကိုအစိုးရခန်းစားကဝေဖန်ရေးသားထားပါတယ်ခင်ဗျာတင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်သူအေဒင်ကုမ္ပဏီအုပ်စုရဲ့ဥက္ကဋ္ဌဦးချစ်ခိုင်ကိုအာဂရီလိုက်စားမှုဆွဲချက်နဲ့အရေးယူဆောင်ရွက်နေတယ်လို့မြန်မာစစ်ကောင်စီကပြောပါတယ်ပြည်ထောင်စုဝန်ကြီးဟောင်းနေဖြစ်ကြတဲ့ဦးအောင်ဝင်ဦးဝင်းခိုင်တပ်ထုရင်းဝန်ကြီးဌာနဥဆောင်ညွှန်ကြားမှုတို့နဲ့အတူအေဒင်ကုမ္ပဏီအုပ်စုဥက္ကဋ္ဌဦးချစ်ခိုင်ကိုအာဂရီလိုက်စားမှုဆွဲချက်နဲ့အရေးယူဖို့ဆောင်ရွက်နေတယ်လို့မြန်မာစစ်ကောင်စီပြောခွင့်ရဘုတ်ချုပ်စော်မင်းထွန်းကပြောပါတယ်သူနဲ့အတူတားဖြစ်သူအေဒင်ကုမ္ပဏီရဲ့စီမံခန့်ခွဲမှုမန်နေဂျာဦးဝင်းမင်းခိုင်လည်းအရေးယူခံရတယ်လို့သိရပါတယ်တီကြည့်ကြောင်မီသွေးတုံဓာအပိဆက်ယုံအတွက်ကြောင်မီသွေးထုတ်လို့ရောင်းချမှုနဲ့ပတ်သက်လို့ရောလျှက်စစ်ဝန်ကြီးဌာနနဲ့စာချုပ်စာရန်ချုပ်ဆိုရမှာပါနိုင်ငံတော်ဝန်ကြီးထိခိုက်တာကြောင့်အဂရီလိုက်စားမှုဆွဲချက်နဲ့အရေးယူမှာဖြစ်တယ်လို့ဆိုပါတယ်ဦးချစ်ခိုင်ကိုအဂရီလိုက်စားမှုကော်မရှင်ကစစ်ဆေးမေးမြန်းစရာရှိတယ်လို့မနေ့ကခေါ်ယူခဲ့ပြီးတဲ့နောက်ဖမ်းဆီးလိုက်တာဖြစ်ပါတယ်ဦးချစ်ခိုင်ရဲ့အေဒင်ကုမ္ပဏီလုပ်ငန်းအုပ်စုဟာ73စီနဲ့ဓာတ်ငွေလုပ်ငန်း၊ဗန်လုပ်ငန်း၊စောက်လုပ်ရေး၊စက်ပျိုးရေးထုတ်ကုန်စတဲ့လုပ်ငန်းအများအပြားကိုဆောင်ရွက်နေတာပါ။ပြီးခဲ့တဲ့ NLD အစိုးရလက်ထက်အတွင်းကိုဗစ်ရောဂါကာကွယ်တိုက်ဖျက်ရေးစီမံကိန်းတွေမှာထဲထဲဝင်ဝင်ကူညီခဲ့တဲ့လုပ်ငန်းရှင်တဦးဖြစ်ပါတယ်။ပြီးခဲ့တဲ့မလတုန်းကလည်းတခြားထင်ရှားတဲ့လုပ်ငန်းရှင်ဈေးကဘာကုမ္ပဏီအကြီးအကဲဥခင်ရွှေနဲ့တားဖြစ်သူတို့ကိုစစ်ကောင်စီကခေါ်ယူထိန်းသိမ်းခဲ့ပါတယ်။ပြီးခဲ့တဲ့နစ်ဆန်စစ်တပ်ကအာဏာသိမ်းချိန်မှာလဲလုပ်ငန်းရှင်တူဖြစ်သူစေပိုင်ကုမ္ပဏီအကြီးအကဲဥမောင်ဝိတ်ကိုဖမ်းဆီးခဲ့ပြီးဒေါအောင်ဆန်းစုကြည်ကိုဆွဲဆိုတဲ့အာဂရီလိုက်စားမှုတပ်တွေအဖြစ်တင်သွင်းထားပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညအိုက်ဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်။မြို့ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုကျွန်တော်တမောင်သားကဆက်လက်ကြီးညာသွားမှာပါ။ပယ်ရင်တက်ဒုံကြီးတွေနဲ့တခြားအဆင့်မြင့်ဆက်လက်နဲ့ပစ္စည်းတွေကိုပြသခဲ့တဲ့မင်းညာကစီရေးပြအခမ်းအနားကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ကိုတိုင်တက်ရောက်ကြည့်ရှုခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းတွေမှာဒီကနေ့ဖော်ပြပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ကိုမြန်နိုင်သမျှအမြန်ဆုံးပိုင်ဆိုင်နိုင်အောင်လှုပ်ဆောင်သွားမယ်လို့တနင်္လာနေ့နောက်ပိုင်းမှာကျင်းပခဲ့တဲ့စီရေးပြခန္ဓာအတွင်းကင်ဂျုံအားကပြောကြားခဲ့ကြောင်းအစိုးရပိုင်း KCNA သတင်းမှာဖော်ပြပါတယ်မြောက်ကိုရီးယားနဲ့စီရေးရာထိုက်တိုက်ရင်ဆိုင်မှုဖြစ်ပေါ်တဲ့ဗဲနိုင်ငံဟုမဆိုခြေမုံသွားမယ်လို့အမေရိကန်နဲ့မဟာမိတ်တွေနဲ့တင်းမာမှုတွေတဖြည်းဖြည်းကြီးထွားလာနေတဲ့မြောက်ကိုရီးယားကောင်းဆောင်ကပြောပါတယ်မြောက်ကိုရီးယားကနျူကလ িয়ার ပိုင်ဆိုင်မှုရဲ့အခြေခံအကြောင်းရင်းဟာစစ်ပွဲတွေကိုဟန်တားဖို့အတွက်ဖြစ်ပေမဲ့လိုအပ်လာရင်စစ်ပွဲတွေဟန်တားရေးတက်တက်ပဲအသုံးချမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ဩစတြေးလျနိုင်ငံရဲ့အရှေ့မြောက်ဘက်မှာရှိတဲ့ဆော်လွန်ကျူးစုနဲ့တရုတ်နိုင်ငံကလုံခြုံရေးဆိုင်ရာသဘောတူညီချက်ကိုချုပ်ဆိုလိုက်တဲ့အတွက်အမျိုးသားလုံခြုံရေးဆိုင်ရာပြဿနာဟာဩစတြေးလျအတွက်ရတမေးစရာအကြောင်းအရာဖြစ်လာခဲ့ပါတယ်အဲဒီစာချုပ်အရသူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုကာကွယ်ဖို့တရုတ်လက်နက်ကိုင်တပ်တွေပို့ခွင့်ကိုဆော်လမွန်ကျူးစုကတရုတ်ကိုပေးအပ်ခဲ့ပါတယ်ဒါပေမဲ့အမြဲတမ်းတပ်စခန်းချထားခွင့်ကိုတော့တရုတ်ကိုခွင့်ပြုလိုက်မှာမဟုတ်ဘူးလို့ဆော်လမွန်ကျူးစုအာဏာပိုင်တွေကပြောပါတယ်ဒီသဘောတူညီချက်ကိုမချုပ်ဆိုဖြစ်အောင်တန်တမာရေးအရာမလုပ်ဆောင်နိုင်ခဲ့တဲ့အတွက်ဩစတြေးလျဝန်ကြီးချုပ်ကိုဝေဖန်နေကြပါတယ်ဩစတြေးလျဟာဆော်လမွန်ကျူးစုကိုအကူအညီပေးတဲ့အဓိကအလူရှင်ဖြစ်တယ်လို့အစင်လာအရလုံခြုံရေးဆိုင်ရာမိတ်ဖက်လည်းဖြစ်ပါတယ်။အမေရိကန်နိုင်ငံကလည်းစက်တင်ဘာလမှာအစစ်မြစ်မဟာဗျူဟာဆွေးနွေးပွဲတစ်ရပ်ကိုဆော်လမွန်ကျူးစုနဲ့ကျင်းပဖို့ရှိပါတယ်။လုံခြုံရေးကိစ္စအပြင်ဂျမန်ရေးနဲ့ဘာသာရေးဆိုင်ရာအကူအညီပေးရေးနဲ့တခြားကိစ္စတွေဆွေးနွေးကြမှာပါ။ Twitter လူမျိုးစာမျက်နှာကိုအမေရိကန်ဒေါ်လာ44ဘီလီယံနဲ့ဝယ်ယူဖို့ကလေးတောင်းချီကြွယ်ဝတဲ့တထေးကြီး Elon Musk ကတင်းလာနေကသဘောတူညီခဲ့ပြီးတဲ့နောက်အပြောနဲ့အလုပ်ညီညီ Twitter ကိုသူစီမံနိုင်လေမလားဆိုတာသုံးသပ်သူတွေကစိတ်ဝင်စားနေကြပါတယ် လွတ်လပ်စွာပြောဆိုခွင့်လူမှုမီဒီယာနဲ့အညီ Twitter ကိုရခင်ပိုင်ဆိုင်သူတွေကမလုံနိုင်ခဲ့တာကြောင့်ဝယ်ယူလိုတယ်လို့ Elon Musk ကပြောခဲ့တာပါဒါပေမဲ့သူထုတ်လုပ်တဲ့ Tesla ကားအပေါ်ဝေဖန်မခံနိုင်တာကြောင့်သူ့စကားပေါ်သုံးသပ်သူတွေကတန်တရားရှိနေကြပါတယ် Elon Musk ရဲ့လွတ်လပ်စွာပြောဆိုခွင့်အယူအဆမှာအကန့်အသတ်ရှိနေတယ်လို့ Electronic Frontier Foundation ကနိုင်ငံသားများလွတ်လပ်ခွင့်ဆိုင်ရာညွှန်ကြားရေးမှူး David Green ကပြောပါတယ်အနာရသူတွေနဲ့ပတ်သက်တဲ့အခါမှာလဲသူ့ယူဆကအကန့်အသတ်ရှိနေတယ်လို့သူကမြင်ပါတယ်လွတ်လပ်ခွင့်ကိုညှင်းပယ်ခံရတဲ့သူတွေကိုလည်းကောင်းကောင်းနားမလည်ဘူးလို့ David Green ကဆိုပါတယ်ကျွန်တော်ကိုအဆိုးဝါးဆုံးဝေဖန်နေကြသူတွေလဲ Twitter မှာဆက်ရှိနေကြမယ်လို့မျှော်လင့်တဲ့အကြောင်း Elon Musk ကတနင်္လာနေ့အစောပိုင်းကပြောပါတယ် Twitter မှာပေါ်ပြမဲ့အကြောင်းအရာတွေအပေါ်အကန့်အသတ်ဓာတ်တွေကိုချော့ချမယ်လို့သူကဆိုပါတယ်အမေရိကန်လွတ်တော်ကိုဆန္ဒပြသူတွေကဝင်စီးခဲ့ပြီးတဲ့နောက်ပိတ်ပင်ခဲ့တဲ့သမ္မတဟောင်းထရမ့်ရဲ့စာမျက်နှာလဲအဲ့ဒီလိုကတ်တက်တဲ့အထမပါရှိပါတယ်။သူ့စာမျက်နှာကိုပြန်ပေးရင်တော့ Twitter ကိုပြန်မသွားဘူးလို့ Trump က Fox သတင်းဌာနကိုပြောပါတယ်။အင်ဒိုနီးရှားနိုင်ငံအုံစီတင်ဖို့တော်ကိုပိတ်ပင်ဖို့ဆုံးဖြတ်လိုက်တဲ့အတိုင်းကမ္ဘာစားအုံစီနဲ့တခြားဟင်းလေးရဲ့အစီတွေရဲ့ဈေးတွေကလည်းတနင်္လာနေ့ကတက်သွားကြပါတယ်။ဥရုယာသီမကောင်းတာနဲ့ယူကရိန်းကိုရုရှားကဝင်တိုက်တဲ့စစ်ပွဲတွေကြောင့်စားအုံစီတည်သွင်းတဲ့သူတွေဖို့တခြားရွေးစရာမရှိဘဲဝယ်ယူနေကြရတာကြောင့်ဈေးတွေတက်သွားတာပါအင်ဒိုနီးရှားနိုင်ငံက AB လ22ရက်ကအုံစီတင်ဖို့တော်ကိုပိတ်ပင်ကြောင်းကြေညာခဲ့ပါတယ်ကမ္ဘာအုံစီတင်ဖို့မှုရဲ့တပွက်ကအင်ဒိုနီးရှားနိုင်ငံကလာတာပါယူကရိန်းနိုင်ငံဟာလည်းနေကြာစီတင်ဖို့ရာမှာထိတ်ဆုံးသုံးနိုင်ငံထဲမှာပါဝင်ပြီးစစ်ကြောင်းထုတ်လုပ်တင်ဖို့မှုအခက်အခဲကိုရင်ဆိုင်နေရပါတယ
်ဧပြီလ26ရက်နေ့ရဲ့ထိတ်တဲရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ဥတမောင်တန်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA American အတန်းကနေ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်2021ခုနှစ်အတွင်းမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်တိတိတသားကျဆင်းခဲ့တဲ့အတွက်အမေရိကန်အစိုးရအနေနဲ့အထူးစိုးရိမ်ရတဲ့နိုင်ငံစည်းင်းသွင်းမှုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကအကြံပြုလိုက်ပါတယ်စစ်တပ်ရဲ့လုပ်ရက်တွေအပေါ်မှာအရေးယူနိုင်မှုနိုင်ငံတကာရဲ့အားထုတ်ဆောင်ရွက်မှုတွေကိုအမေရိကန်အစိုးရအနေနဲ့တက်တက်ကြွကြွထောက်ခံမှုနဲ့ဘာသာရေးလွတ်လပ်ခွင့်ကိုစိုးစိုးဝါးဝါးချိုးဖောက်နေတဲ့စစ်ခေါင်းဆောင်တွေအပေါ်မှာအရေးယူတန်ခတ်ဖို့ကိုလည်းနှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာမှာအကြံပြုထားပါတယ်ဒီပေါ်မှာဘာသာရေးခေါင်းဆောင်တွေနဲ့စစ်ကောင်စီဘက်ကဘလို့တုံ့ပြန်ပါသလဲမဆုမျက်မုံကအပြည့်အစုံတင်ပြထားတာနားဆင်ပါရှင
်နိုင်ငံတကာမှာဘာသာရေးလွတ်လပ်ခွင့်ရှိအောင်အမေရိကန်အစိုးရလှုပ်တဲ့အချံပြုချက်တွေကိုအမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကနှစ်စဉ်အစီရင်ခံစာထုတ်ပြန်ပြီးတော့အချံပြုချက်တွေပေးရပါတယ်အခု2022ခုနှစ်အတွက်အစီရင်ခံစာမှာမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အတွက်အထူးစိုးရိမ်ရတဲ့နိုင်ငံတစ်နိုင်ငံအဖြစ်အမေရိကန်အစိုးရအနေနဲ့သတ်မှတ်ဖို့အတွက် USCIRF ကအကြံပြုလိုက်ပါတယ်။အကြံပြုချက်နဲ့ပတ်သက်လို့အစီရင်ခံစာထုတ်ပြန်ပွဲမှာကော်မရှင်ဥက္ကဋ္ဌနတ်ဒင်းမန်နန်ဆာကအခုလိုပြောကြားခဲ့ပါတယ်
။ This year our report covers 27 countries based on 2021 conditions.We recommend 15 of these countries for CPC status, including the 10 that the State Department designated as CPCs in December of 2021, Burma, China.
ဒီနေ့အစီရင်ခံစာထဲမှာနိုင်ငံပေါင်း28နိုင်ငံကအခြေအနေတွေကိုတင်ပြထားပါတယ်2021ခုနှစ်ကအခြေအနေကိုအခြေခံပြီးတော့15နိုင်ငံကိုအထူးစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်သတ်မှတ်ဖို့အကြံပြုပါတယ်အဲ့ဒီထဲက10နိုင်ငံကိုအမေရိကန်နိုင်ငံညာရေးဝန်ကြီးဌာနကစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်နဲ့2021ခုနှစ်ဒီဇင်ဘာလတည်းကသတ်မှတ်ခဲ့ပါတယ်အဲ့ဒီနိုင်ငံတွေကတော့မြန်မာတရုတ်အရီထရီးယားအီရန်မြောက်ကိုရီးယားစတဲ့နိုင်ငံတွေပဲဖြစ်ပါတယ
်ဧပြီလ25ရက်နေ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာ2021ခုနှစ်အတွင်းမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်တည်တည်တသာကျဆင်းခဲ့တယ်လို့ဖော်ပြထားပါတယ်။စစ်တပ်ကအတိုက်ခံတွေကိုနှိမ်နှင်းတဲ့နေရာမှာဘာသာရေးအဆောက်အဦတွေ၊ဘာသာရေးကောင်းဆောင်တွေ၊ဘာသာရေးအဖွဲ့အစည်းတွေကိုပိတ်မှတ်ထားတယ်။ခရီးယားဘာသာဝင်လူနည်းစုတိုင်းရင်းသားတွေအပေါ်ပိတ်မှတ်ထားတယ်လို့ဗုဒ္ဓဘာသာဝင်တန်ကတော်အများအပြားကိုလည်းဖမ်းဆီးထောင်ချထားတယ်လို့ပြောထားပါတယ်။ခရီးယားဘာသာဝင်လူနည်းစုတိုင်းရင်းသားတွေအနေနဲ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာ2019ခုနှစ်တုန်းကရိုဟင်ဂျာတွေကြုံတွေ့ခဲ့ရတဲ့အဖြစ်မျိုးနဲ့ဆင်တူဖိနှိပ်ခံနေရတယ်လို့နှိုင်းယှဉ်ပြောထားပါတယ်။2021ခုနှစ်အတွင်းချင်းကချင်းလူမျိုးခရီးယားဘာသာဝင်တွေအပေါ်စစ်တပ်ကပိုပြီးဖိနှိပ်နေတယ်လို့ကော်မရှင်ပြောကြားချက်နဲ့ပတ်သက်လို့ချင်းတိုင်းရင်းသားခရီးယားဘာသာရေးခေါင်းဆောင်တယောက်ကအခုလိုပြောပါတယ်
။
ba ma machine sign de ba ta ye asaw u de elo lout do le ta kat le chin do ba ta tu de twe do dukkha yauk da bo e da bi mae le da lo chin do khya a ni ne lo phya takhi elo lo ko wo khan ya ma be bo
america aso ya ye naing ngan ga ba ta ye lo lak khwin sa ya commission a sin khan sa de ma အနာသိမ်းထားတဲ့စစ်တပ်ကသူ့အပေါ်ထောက်ခံမှုရအောင်လို့အမျိုးဘာသာသာသနာစောင့်ရှောက်ရေးအလုပ်တွေကိုလုပ်နေတယ်လို့အကြမ်းဖက်နှိမ်နှင်းမှုတွေရိုဟင်ဂျာလူဘာသာကြားလူနည်းစုတွေအပေါ်စစ်တပ်ကပြစ်မှတ်ထားတာကိုထောက်ခံတဲ့ဖုံးကြီးတွေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလူသိရှင်ကြားကိုးကွယ်စည်းကပ်ပြနေတယ်လို့လည်းဖော်ပြထားပါတယ်။မန္တလေးတန်ခါတမကကအရှင်ယာစဓမ္မကလည်းစစ်တပ်ဟာအာဏာတည်မြဲရေးအတွက်ဗုဒ္ဓဘာသာကိုအမြဲအသုံးချတယ်လို့အခုလိုမိန့်ပါတယ
်။ဒီဆရာတော်ကြီးတွေကလည်းပေါ်တစိတ်တွေပေးတယ်ဟိုဟာပေါ့နော်။ဒါတွေကကြတော့သူ့ရဲ့ဒီဟာပေါ့ဒီအာဏာတည်မြဲရေးအတွက်လို့ပဲဒါပြောရမှာဘာလို့လဲဆိုတော့တစ်ဖက်မှာကဒီယဟန်တန်ဃာတော်တွေကိုဒီဖန်စီရာမျိုးတွေရှိတယ်နောက်ပြီးတော့ဒီဘုန်းကြီးကျောင်းတွေမှာဒါဝင်ရောက်ပြီးတော့မှဒီတက်ဆွဲထားတယ်ဆိုတာဒါဟိုနိုင်ငံတကာဥပဒေတွေမှာကဒီဘာသာရေးနဲ့ပတ်သက်တဲ့အစအဦးတွေဒီမှာသူတို့ဒီစက်ကောင်စီစီတီစက်တပ်တွေတက်ဆွဲခွင့်မရှိဘူ
းအခုလိုပြောဆိုချက်တွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့အခုလိုတုံ့ပြန်ပါတယ်
။လက်တွေ့မှာဗုဒ္ဓဘာသာဝင်ဖြစ်တဲ့ဖုံးကြီးကိုပတ်နေတာဘယ်လိုလဲဆိုတာတနိုင်ငံလုံးအပြည့်ပဲဖြစ်တယ်။အမေရိကန်တော့သူ့ဘာလို့မျက်စိပိတ်နားပိတ်ပြီးအော်နေလို့မသိတာဖြစ်မှာပေါ့ဗျာ။ဒါတော့ကျွန်တော်တို့လည်းမတတ်နိုင်ဘူး။ကျွန်တော်နိုင်ငံမှာခရီးအောင်ကြီးပိတ်ပင်ထားတဲ့ခရီးအောင်ဘယ်နှခုရှိလဲ။ပိတ်ပင်ထားတဲ့မွတ်စလင်ဘယ်ကျောင်းပဲမွတ်စလင်ဘယ်နှခုရှိလဲ။မျိုးကြီးတိုင်းတွေမှာမွတ်စလင်ဘာသာဝင်တွေသူ့ဘာသာရေးနေမှာတောက်ကြနေမှာမွတ်စလင်မနေတက်နေတာပဲခရီးအောင်ဘာသာဝင်တွေခရီးအောင်ကြောင်းတွေတက်နေတာပဲ
အမေရိကန်အစိုးရရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ကမြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ဆိုးရိမ်ရတဲ့နိုင်ငံအဖြစ်သတ်မှတ်ဖို့အကြံပြုတဲ့အပြင်ဘာသာရေးလွတ်လပ်ခွင့်ကိုဆိုးဆိုးဝါးဝါချိုးဖောက်နေတဲ့စစ်တပ်ခေါင်းဆောင်တွေအပေါ်တိုက်ခတ်အရေးယူမှုတွေလုပ်ဖို့လည်းအကြံပြုပါတယ်။ဒါအပြင်ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စစ်တပ်အဖွဲ့အစည်းနဲ့တာဝန်ရှိသူတွေသူတို့လုပ်ရတဲ့အတွက်တာဝန်ခံမှုရှိစေဖို့အတွက် ICJ နိုင်ငံတကာတရားရုံးမှမြန်မာရင်ဆိုင်နေရတဲ့အမှုအပါအဝင်နိုင်ငံတကာဥပဒေနဲ့အရေးယူနိုင်ဖို့ဆောင်ရွက်မှုတွေမှာအမေရိကန်အစိုးရအနေနဲ့ပံ့ပိုးထောက်ခံဖို့လည်းအကြံပြုထားပါတယ်ရှင်
။2021ခုနှစ်အတွင်းမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အခြေအနေပေါ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ရဲ့အကြံပြုချက်မဆုမျက်မွန်စုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်ကောင်စီတပ်မှု2ဦးနဲ့လျှက်စစ်ဝန်ထမ်း20ကျော် KNDF ကနေထိန်းသိမ်းလိုက်တဲ့အကြောင်းသတင်းကိုတင်ဆက်ပေးကြပါမယ်။လျှက်စစ်ဝန်ထမ်း26ဦးကိုဧပြီလ22ရက်နေ့ကဖမ်းဆီးခဲ့တယ်လို့ကရင်နီမျိုးသားကာကွယ်ရေးတပ် KNDF ကဒီကနေ့ထုတ်ပြန်လိုက်ပါတယ်ဖမ်းဆီးတဲ့အထက်မှာစစ်ကောင်စီတပ်ဖွဲ့ဝင်တပ်မှု2ဦးပါဝင်တယ်လို့ဆိုပေမဲ့ဘယ်အဆင့်လဲဘယ်တပ်ကလဲဆိုတာကိုတော့ KNDF ကအသေးစိတ်ဖော်မပြထားပါဘူးစစ်ကောင်စီရန်နေရာဆက်ပြီးတော့လဲပတ်နိုင်အောင်လုပ်ပေးနေတဲ့အတွက်ဒီလျှက်စစ်ဝန်ထမ်းတွေကိုဖမ်းဆီးတာလို့KNDF ကထုတ်ပြန်ပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီဖမ်းဆီးထားတဲ့လျှက်စစ်ဝန်ထမ်းတွေကိုပြန်လွှတ်ပေးဖို့တောင်းဆိုထားတယ်လို့ဆိုပါတယ်ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မာပြောပြပေးပါရှင
်ကြားပြည်နယ်တောင်ပိုင်းဖေကုံမြို့နယ်အရှိပါလွိုက်ကောဖေကုံလမ်းအနီးမှာတိုက်ပွဲတွေအတွင်းပျက်စီးသွားခဲ့တဲ့လျှက်စစ်တာဝါတိုင်းတွေကိုပြင်ဆင်မှုအတွက်စစ်တကတပ်မှု2ဦးအပါအဝင်လျှက်စစ်ဝန်ထမ်း26ဦးစီးနင်းလာတဲ့မော်တော်ယာဉ်တစ်စီးဆိုင်ကယ်တစ်စီးနဲ့လျှက်စစ်ဆက်ဆက်ပစ္စည်းတွေကိုဖမ်းဆီးရမိခဲ့တယ်လို့ KNDF အမျိုးသားများကာကွယ်ရေးတပ် KNDF ကဧပြီ25ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ် KNDF ကဖမ်းဆီးထားသူများကိုလူခုန်တိုက်ခါနဲ့အညီဖမ်းဆီးထိန်းသိမ်းထားတာကြောင့်ဖမ်းဆီးခံရတဲ့သူတွေရဲ့မိသားစုဝင်တွေအနေနဲ့မစိုးရိမ်ကြဖို့ထုတ်ပြန်ကြမှာပြောထားပါတယ်။လက်စီဝန်ထမ်း20ကျော်ကိုဖမ်းဆီးတာနဲ့ပတ်သက်လို့ KNDF ပြန်ကြားရေးတာဝန်ခံကိုမေးမြန်းရမှာအခုလို့ပြောပါတယ်။
လောလောဆယ်ကျွန်တော်ရှိနေတဲ့ဖက်ကအင်တာနက်လိုင်းမရတာရဲ့တကြောပေါ့လေနော်ကျွန်တော်စစ်တင်ခေခေကြောင်းမလို့လဲကျွန်တော်တို့ကြားထဲမှာလဲအဒီကေးရှင်းနဲ့ပတ်သက်ပြီးလောလောတဲ့တတိယ information တွေရရှိတာလဲမရှိတဲ့တကြောမျိုးအဒီတတိယ message လေးပြမကျွန်တော်နည်းနည်းဖြေချပြဖို့တော့ဟိုအခက်အခဲရှိတယ်ပေါ့လေအဒီကလည်းကျွန်တော်နည်းနည်းကျွန်တော်ဖေးနေတော့ပါပါလေ
ဖန်စီထားသူများကိုကရင်နီပြည်ရဲဌာန KSP ကိုလွှဲပြောင်းထားပြီးစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုအတွင်းဆွဲချက်တင်အရေးယူနိုင်ဖို့ဆက်လက်ဆောင်ရွက်သွားဖို့ပေါ်ပြထားပါတယ်ကီအန်ဒီပီရဲဌာန KSP ဆိုတာကတော့ကြားပြည်နယ်တဲကဒေသခံကာကွယ်ရေးအဖွဲ့တွေဖွဲ့စည်းထားတဲ့အုပ်ချုပ်ရေးတစိ့တစ်ပိုင်းဖြစ်ပါတယ်စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကတော့ဒီဖမ်းဆီးထားတဲ့လျှက်စစ်ဝန်ထမ်းတွေကိုပြန်လွှတ်ပေးဖို့တောင်းဆိုထားတယ်လို့ပြောပါတယ
်လျှက်စစ်ဝန်ထမ်းတွေကတော့ကျွန်တော်တို့အဲ့မှာတာဝါတိုင်းပြည်နယ်ဝန်ထမ်းတွေဖမ်းခံခဲ့ရတော့ရှိတယ်အော်လည်းဒီနေ့ဝန်ထမ်းတွေဖမ်းခံခဲ့ရရှိရဲအဲ့ဒါလီကျွန်တော်တို့ KMPP နဲ့ CDF အဖွဲ့ပူးပေါင်းအဖွဲ့တွေကကျွန်တော်တို့တာဝါတိုင်းတွေ မိုင်းခွက်ချက်စီရာရှိတယ်အိုက်တာဝါတိုင်းကိုပြင်ဖို့သွားတဲ့ကရင်ဖွဲ့တွေအပြင်ကျွန်တော်တာဝါတိုင်းပြင်တဲ့ဖွဲ့တွေပေါ့တရက်ထက်ဖိုင်းကတော့မဟုတ်ဖန်စီခံရတယ်လို့ရှိတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ဒါရပြီနယ်မှာရောတနင်္ဂနွေလုံးအတွက်ကိုလျှက်စစ်ဝင်နေဖြစ်တယ်လျှက်စစ်ဝင်နေဖြစ်တဲ့အတွက်ပြန်လွတ်ပေးဖို့ဆိုတာကျွန်တော်တို့ဒါတောင်းဆိုလျက်ရှ
ဒီကနေ့ညမှာတော့ရှင်နေနားဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကိုတင်ပြထားပါတယ်နှစ်ထောင်နှစ်ဆက်တခုနှစ်အတွင်းမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အခြေအနေပေါ်နိုင်ငံတကာဘာသာရေးစစ်ကောင်စီရဲ့အုပ်ချုပ်မှုရန်တရာအောင်မှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေကိုအရေးယူမှဖြစ်တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ရှင်
အလေးမှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်စက်ပြီးတော့စကိုင်းတိုင်းဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအကြောင်းသတင်းကိုဆက်တင်ပြပေးကြပါမယ်စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းနှစ်ချောင်းနဲ့ချောင်းခွကြေးရွာဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားမှာဒီကနေ့ဧပြီလ26ရက်နေ့ပါဆိုရင်တိုက်ပွဲတွေဖြစ်ပွားနေတာ၃ရက်ရှိပါပြီဒီတိုက်ပွဲတွေအတွင်မှာရွာနှစ တင်ကိုငင်းချမ်းပြောပြပေးပါရှင်
။စကိုင်းတိုင်းထဲမှာဆင်းရဲတင်းမာနေစေကလေးမျိုးတောင်ပိုင်းနှချောင်းနဲ့ချောင်းခွာကျေးရွာတွေဘက်မှာဒေသခံကာကွယ် PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ပွားနေတာ၃ရက်သတိုင်းရှိနေပါပြီ။ဒီကနေ့ဧပြီလ26ရက်အင်္ဂါနေ့မနက်ကတိုက်ပွဲဖြစ်ပွားတဲ့အချိန်လေးကိုနှချောင်းရွာသားတို့ကအခုလိုပြောပါရယ
်သူတို့ကမနေ့ကခြံခဲ့တဲ့သူတို့ရဲ့မိုင်းထီတဲ့ကားတွေသူတို့ဒီမိုင်းချက်စီပြန်ဆွဲပြီးပေါင်ဆွဲဖို့တောင်းရင်းနဲ့လုပ်တဲ့ပွဲဖြစ်ပါတယ်လက်နက်ကြီးတွေတော့ပြန်ဆန်ထူကြတယ်ကမနေ့ကပူပြင်းထန်တာ
တနင်္ဂနွေနေ့ကစပြီးဒီကနေ့အထိတိုက်ပွဲ၃ရက်သတိုင်းဖြစ်ပွားနေတာပါဒီလိုဖြစ်ပွားနေတဲ့တိုက်ပွဲမှာနှချောင်းနဲ့ချောင်းခွာကျေးရွာတွေမိရှုခံရတယ်လို့အဲ့ဒီရွာသားကပဲဆက်ပြောပါရယ
်နှချောင်းကတော့ဒီဒီချိန်ကအင်ချီနဲ့ချောင်းခွာကအင်ချီပေါ်များတယ်ဗျပါသွားတာက30လောက်ပါမယ်လို့ပြောတယ်ဗျချောင်းခွာရွာကနှချောင်းကတော့8အင်လောက်ထက်ပါပါတယ
်ဒီကနေ့ညနေအထိခံမှန်းစရင်အရာချောင်းခွာရွာနဲ့နှချောင်းရွာနှစ်ရွာပေါင်းနေပေါင်း30ကျော်လောက်မိရှုခံရတယ်လို့သူကဆက်ပြောပါတယ်ဒေသခံကာကွယ်အဖွဲ့တစ်ခုဖြစ်တဲ့ပြည်သူ့ကာကွယ်အဖွဲ့ပကဖအဖွဲ့တာဝန်ရှိသူတို့ကတော့တနင်္ဂနွေနေ့တနင်္လာနေ့မှာဖြစ်ပွားတဲ့တိုက်ပွဲတွေအခြေအနေနဲ့ပတ်သက်လို့အခုလိုပြောပါရစေ။
တနေ့ကမနေ့လေးပိုင်းတော့ဆိုတော့ကာမကြီးတို့ပါဒီကလေးကနေထွက်လာတော့မှရောလေ။အဲ့ဒါတောင်းကျန်ကသတိရပြည့်လို့ခဏကအားလုံးနောက်မှတော့ချူချင်းနေပြလာနန်းတောင်းတော့ဒီကလည်းနန်းညောင်းမှာကျွန်တော်တို့နန်းညောင်းတို့ချောင်းဝဲမှာဖြစ်ကြတယ်လေ။ရောရောရင်းချူရပြ။နန်းညောင်းမှာကျွန်တော်တို့အကားပါတဲ့တရားကိုကြားသွားတယ်ဗျာ။စစ်ကောင်စီဘက်ကလည်းကြားတယ်ဗျာပေါ့။အတောင်းရောက်ကြားတယ်ပေါ့
။စစ်ကောင်စီဘက်ကအကြဆုံးနဲ့ပတ်သက်လို့ BOA ကတရားအထည်ပြုနိုင်ခြင်းမရှိသေးပါဘူး။ကလေးမျိုးနယ်ဘက်တိုက်ပွဲအခြေအနေနဲ့အိမ်မီးရှို့မှုအခြေအနေတွေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ရမှာဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါရယ်
။ကျွန်တော်ပြောချင်တာတော့အဲ့ကလေးရဲ့နှာချောင်းဒေသမှာတချို့နေရာတွေမှာဘယ်လိုလိုဖြစ်ပျက်မှုတွေရှိတယ်။ဒါကြတော့ PDF နဲ့ကျွန်တော် KYA ပူးပေါင်းအဖွဲ့နဲ့ဖြစ်ပျက်မှုတွေရှိတယ်။ကျွန်တော်တို့အနေနဲ့ကတော့ KYA နဲ့ PDF ရဲ့စခန်းနဲ့ပတ်သက်ပြီးတော့အဓိကအဲ့ဒီတော့ရိုးရိုးရဆောင်ရွက်လျက်ရှိတယ်။အဲ့လိုဆောင်ရွက်တဲ့နေရာမှာတော့ရွာထဲမှာပုံအောင်နေတဲ့ဟာတွေလည်းရှိပါတယ်။ရွာဝကာကွယ်လုပ်ပြီးတော့ကြဆောင်ရွက်နေတဲ့ဟာတွေရှိတယ်။ရွာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လုပ်ဆောင်တာမရှိဘူး။စခန်းနဲ့ပတ်သက်ပြီးတော့သူတို့ယာယီအခြေပြုနေတဲ့စခန်းနဲ့ယာယီအခြေချနေတဲ့စခန်းနဲ့ပတ်သက်ပြီးတော့နေပြည်တော်ရဲ့အတွက်ကျွန်တော်တို့အနေနဲ့တုံ့ပြန်ရေးရဆက်လက်ဆောင်ရွက်နေရတယ်ရှိပါတယ်
။နတ်မြောင်း၊နတ်ချောင်း၊ချောင်းကွာ၊စီတာ၊အောင်ချမ်းသာအစရှိတဲ့ရွာတွေဘက်မှာကာကွယ်ရေးအဖွဲ့တွေလှုပ်ရှားနေတယ်လို့စစ်ကောင်စီတပ်တွေကလည်းနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်ပြီးတိုက်ပွဲတွေမကြာခဏဖြစ်ပွားနေတာပါ။တိုက်ပွဲတွေဖြစ်ပွားတဲ့အခါမှာလည်းကျေးရွာတွေကနေအိမ်တွေမီးရှို့ခံရလေရှိပါတယ်။စစ်ကောင်စီတပ်တွေကမီးရှို့တာလို့ဒေသခံပြည်သူတွေကပြောပေမဲ့လည်းစစ်ကောင်စီကတော့သူတို့အဆိုအကြမ်းဖက်အဖွဲ့တွေကရှို့တာလို့အမည်ပြောလေရှိပါတယ်။နှချောင်းနဲ့စီတာကျေးရွာတွေမှာလည်းဧပြီလ17ရက်နေ့ကနေအိမ်တွေမီးရှို့ခံခဲ့ရပါတယ်။2021ခုနှစ်ဒီဇင်ဘာလကနေ2022ခုနှစ်ဧပြီလအထိ၄ချိန်တိုင်မီးရှို့ခံရတာမှာစုစုပေါင်းအင်ဂျင်200နီးပါးဆုံးရှုံးခဲ့ပါတယ်။နှချောင်းအောင်ချမ်းသာစီတာစတဲ့အိမ်မီးရှို့ခံရတဲ့ရွာတွေကရွာသားထောင်ကျော်ဟာတောတောင်တွေထဲမှာဖုန်ကြီးကျောင်းတွေနဲ့နီးစပ်ရာဆွေမျိုးသားချင်းတွေအိမ်မှာခိုလုံနေရပြီးတော့စားသောက်နေထိုင်ရေးတွေမှာအခက်အခဲဖြစ်နေပါတယ်။တိုက်ပွဲအခြေအနေနဲ့အိမ်မီးရှို့ခံရတဲ့အခြေအနေတွေကိုသိနိုင်ဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူးခင်ဗျာ။
စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းကဒီတိုက်ပွဲတွေရဲ့အခြေအနေကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့အတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။ယူကရိန်းဆိုင်ရာအမေရိကန်တပ်အမတ်1ရွေးချယ်ခန့်အပ်ဖို့အစီအစဉ်ရှိတယ်လို့ တန်ယုံပြန်လည်ဖွင့်လှစ်မှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ဟာရုရှားကကျူးကျော်တိုက်ခိုက်နေတဲ့ယူကရိန်းနိုင်ငံရဲ့မြို့တော်ကိုအမေရိကန်ကာကွယ်ရေးဝန်ကြီးနဲ့အတူရောက်ရှိနေပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတို့ယူကရိန်းသမ္မတနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီအကြောင်းကိုအောင်ကဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မမှာတင်ဆက်ထားတာနားဆင်ပါရှင်။
ရုရှား ယူကရိန်းစစ်ပွဲနှစ်လတာကြာမြင့်လာချိန်မှာပဲအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုင်းအော်စတင်တို့နှစ်ဦးဟာယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီနဲ့ယူကရိန်းမြို့တော်ကီးဖ်မှာတနင်္ဂနွေနေ့ကတွေ့ဆုံခဲ့ပါတယ်။ဆွေးနွေးပွဲအတွင်းယူကရိန်းကိုလက်နက်ထောက်ပံ့မှုကိစ္စတွေအပြင်ပုံမှန်တန်တမန်ဆက်ဆံရေးပြန်လည်ပတ်ဖို့အစီအစဉ်နဲ့ပတ်သက်ပြီးတော့နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကအခုလိုပြောပါရယ်
။ As a further sign of our commitment,intend to announce
ကျွန်တော်တို့ရဲ့ရည်ရည်ချက်ကိုထပ်လောင်းပြသတဲ့အနေနဲ့ယူကရိန်းမှာတန်တမန်ပြန်ထားရှိသွားမယ့်ကိစ္စနဲ့ပတ်သက်ပြီးကြေညာဖို့ရှိပါတယ်။ Levitt မှာစတင်ရုံးဆိုင်ဖို့ဖြစ်နိုင်ချေများပါတယ်။အဲဒီနောက် Kiev ကိုပြောင်းမှမယ်။ဒီကိစ္စစတင်မှုသတင်းပတ်အနေနဲ့ကြားနိုင်ပြီမဲ့လည်းမနေ့ပြန်မှကြေညာပါမယ်။ယူကရိန်းတန်မတ်သည့်ဖြစ် Bridge Brink ကိုရွေးချယ်ဖို့ရှိတာနဲ့ပတ်သက်ပြီးတော့လည်းတန်မတ်ကကြေညာပါလိမ့်မယ်။
သမတ်ထားချိန်နဲ့၂ဆလောက်ပူကြာရှိတဲ့၃နာရီကြာဆွေးနွေးပွဲအတွင်းယူကရိန်းအစိုးရအပြင်ရုရှားတွေရဲ့ကြီးကြော်တက်ခိုက်နိုင်ခြေကိုစိုးရိမ်နေရတဲ့ဒေတာရင်းနိုင်ငံတွေအတွက်913သန်းနောက်ထပ်အကူအညီပေးဖို့ဝန်ကြီးအဖွဲ့ကကြေညာထားကြောင်းလည်းအမေရိကန်ဘက်ကပြောပါရယ်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကလည်းအမေရိကန်ဘက်ကအထောက်ပံ့ပေးခဲ့တာတွေနဲ့လာရောက်လည်ပတ်မှုအတွက်ကျေးဇူးတင်ကြောင်းပြောပါရယ်ဒါအပြင်ယူကရိန်းကလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့လည်းထပ်လောင်းတောင်းဆိုခဲ့ပါရယ
်ဆန်နန်ဒရဆန်စကရတာ
အဓိကအချက်တွေကတော့အမေရိကန်နဲ့ဥရောပလက်တွဲဘက်နိုင်ငံတွေစီကနေကျွန်တော်တို့တပ်တွေအင်အားကောင်းလာအောင်ကျွန်တော်တို့တောင်းဆိုတဲ့လက်နက်တွေထောက်ပံ့ပေးဖို့ဒုတိယကတော့ရုရှားရဲ့ကြီးကျော်စစ်ကျွန်တော်တို့နယ်မြေအတွင်းသူတို့ရဲ့လူမဆန်စွာတပ်ဖြတ်မှုတွေအတွက်ပိတ်ဆို့ဒဏ်ခတ်ဖို့တတိယကတော့ငွေကြေးထောက်ပံ့ပေးဖို့ပ
ါအနာဂတ်မှာအခုလိုအခြေအနေမျိုးရှောင်ရှားနိုင်အောင်ယူကရိန်းလုံခြုံရေးအာမခံချက်ရှိဖို့နဲ့အစာရေစာထောက်ပံ့မှုကိစ္စတွေလည်းဆွေးနွေးခဲ့ပါတယ်အမေရိကန်ထိပ်တန်းတန်တမန်တွေရဲ့အခီးစဉ်မတိုင်မီယူကရိန်းဘက်ကအရေးကြီးလိုအပ်နေတဲ့ anti missile drones နဲ့ anti aircraft တန်ကြက်ကားကားနဲ့တင်ကားတွေစရင်ကိုယူကရိန်းဘက်ကပြုစုထားခဲ့တာပါအမေရိကန်အနေနဲ့ယူကရိန်းကိုလွတ်လပ်တဲ့ဒီမိုကရက်တစ်နိုင်ငံဖြစ်စေချင်ကြောင်းနဲ့ကျူးကျော်စစ်ဆင်နွှဲပြီးတော့လူမဆန်စွာပြုမှုခဲ့တဲ့ရုရှားရဲ့အင်အားချိနေတာကိုမြင်တွေ့လို့ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးလွိုင်းအော်စတင်ကပြောပါရယ
် We are here to support you in every way
ကျွန်တော်တို့ဘက်ကတန်းနိုင်တာတွေအားလုံးလုပ်ပေးဖို့အခုဒီကိုရောက်လာတာပါဒီလိုလုပ်ပေးခဲ့တာတွေကိုလည်းအခုကာလတစ်လျှောက်လုံးသမရအနေနဲ့မြင်တွေ့ပြီးဖြစ်မယ်လို့ထင်ပါတယ်သမရပြောခဲ့တဲ့အချိန်ကျွန်တော်တို့ဘက်ကအထောက်ပံ့ပေးခဲ့တာတွေအပြင်လက်တလောမှာဘီလီယံနဲ့ချီတဲ့လုံခြုံရေးရာစစ်လက်နက်ပစ္စည်းအကူအညီပေးဖို့ဆုံးဖြတ်ချက်လည်းရှိနေတာပါ
ရုရှားဘက်ကတော့ယူကရိန်းပေါ်ကျူးကျော်တဲ့စစ်ပွဲအဖြစ်မသုံးနှုန်းပဲအထူးစစ်ဆင်ရေးအဖြစ်သာသုံးဆွဲပြီးတော့အရက်သားတွေကိုပြစ်မှတ်ထားတပ်ဖြတ်တာမျိုးမရှိကြောင်းငင်းဆိုပါတယ်။ဒါ့အပြင်လည်းယူကရိန်းလူမျိုးရက်ွက်တွေကအဆောက်အဦတွေကိုရုရှားဘက်ကမီဇိုင်းနဲ့ပစ်ခတ်တိုက်ခိုက်နေတာတွေကိုတွေ့နေရတာပါ။အခုခါမှာတော့ရုရှားရဲ့အဓိကရည်မှန်းချက်ပန်းနိုင်ဖြစ်တဲ့ယူကရိန်းမြို့တော်ကီးဖ်ကိုသိမ်းပိုက်နိုင်ဖို့ကလည်းအလံဝေးသွားသလိုရုရှားတွေကြာရှုံးနေတဲ့အချိန်ထဲမှာယူကရိန်းဟာအောင်မြင်နေတယ်လို့အမေရိကန်ထိပ်တန်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံရဲ့မြို့တော်ကိုအမေရိကန်ကာကွယ်ရေးဝန်ကြီးနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတို့ရောက်ရှိနေပြီးယူကရိန်းသမ္မတနဲ့တွေ့ဆုံဆွေးနွေးနေတဲ့အကြောင်းဒီသတင်းသက်ရဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှာကိုအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍတွေထဲမှာဖြစ်တဲ့ဒီကဘာတလွားခီးသွွားအစီအစဉ်နဲ့အင်္ဂါညစကဝိုင်းအစီအစဉ်ကိုတော့မကြခင်မှာနားဆင်ရဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ကျမတို့ VOA မြန်မာပိုင်းကိုဆက်သွယ်စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်အီးမေးလ်လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင် VOA American အသံရဲ့အင်္ဂါညမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကို ချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
VUE American အသံရဲ့မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေထိုက်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါထိုက်ရိုက်ရှုစားနိုင်ကြတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အင်္ဂါညသကဝိုင်းမတိုင်ခင်မှာတော့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ကျူလစ်ပန်းတွေနဲ့ပါဝင်ရောင်စုံပန်းအလှမျိုးစုံစိုက်ပျိုးထားတဲ့နယ်သာလန်နိုင်ငံကကိုကင်ဟော့ပန်းဦးရင်ကြီးကိုဒီနှစ်မှာပြန်ပြီးတော့ဖွင့်လှစ်လိုက်ပါတယ်။ COVID-19 ကပ်ရောဂါကြောင့်နှစ်နှစ်ကြာပိတ်ထားခဲ့ရပြီးမှအခုလိုမျိုးပြန်လည်ဖွင့်လှစ်နေတဲ့ကမ္ဘာအကြီးဆုံးကျူလစ်ပန်းဦးရင်ကြီးစီကိုမတ်စုမြတ်မွန်နဲ့အတူကမ္ဘာတလွားခီးသွွားအစီအစဉ်ကနေတွားလည်ကြရအောင်ပါရှင်။
Netherlands နိုင်ငံအနောက်တောင်ဘက်ဒစ်စစ်မြို့မှာရှိတဲ့ Kokenhof ပန်းဦးရင်ကြီးဟာပန်းမျိုးစုံပေါင်း9တန်းထက်မနည်းစိုက်ပျိုးထားတဲ့ကမ္ဘာအကြီးဆုံးပန်းဦးရင်ကြီးဖြစ်ပါတယ်။အဓိကကျူးလစ်ပန်းပင်တွေကိုစိုက်ပျိုးထားတာကြောင့်ကျူးလစ်ပန်းဦးရင်လို့လည်းခေါ်ကြပါတယ်။စုစုပေါင်း89ဧကကျဲဝန်းတဲ့ပန်းဦးရင်ကြီးထဲမှာမတူတဲ့အပြင်အစင်တွေနဲ့လှုပ်ထားတဲ့ပန်းချံကြီးပေါင်း5ခုနဲ့အတူအလှပုံဖော်ထားတဲ့ပန်းကင်းကြီးတွေရှိပါတယ်။နှစ်စဉ်ပန်းပင်တွေနဲ့အမှုပညာလက်ရပုံဖော်လေးရှိတာမှာအခု2022ခုနှစ်မှာတော့ Flower Classics ဆိုတဲ့ကောင်းစဉ်နဲ့ပန်းတို့ရဲ့ကံတော်ဝင်မြောက်မှုကိုဖော်ကျူအလှဆင်ထားပါတယ်။ Dutch ပကြီးဆရာကြီးတွေရဲ့ကဘာကျော်ပကြီးကားတချို့ကိုလည်းပန်းတွေနဲ့ပုံဖော်ထားတာမြင်တွေ့ရမှာပါ။အမှုပညာပိသုကာနဲ့ဒီဇိုင်းပညာတွေမှာပန်းတို့ရဲ့ထူးခြားမှုကိုအလှဖော်ကျူဖန်တီးကြလေးရှိတာကိုမိမောင်းထုတ်ပြခြင်းနဲ့ရည်ရွယ်ချက်ဖြစ်ပါတယ်။ Kokenhof ပန်းဦးရင်ကြီးတဲ့မှာဆောင်းဦးပေါက်ချင်းဥယျာဉ်မူကြီးတွေလက်နဲ့အသေးအချာစိုက်ပျိုးထားကြတဲ့ပန်းမျိုးဥပေါင်း9တန်းကຫນွေဦးပေါက်ချိန်အလှဆုံးပန်းတွေအဖြစ်နဲ့ပွင့်လာကြပါတယ်။အယောင်အသွေးမတူတဲ့ကျူးလစ်ပန်းအမျိုးအစားပေါင်း800ကလည်းသူ့ထက်ကအစွမ်းကုန်အလှပြိုင်နေကြပါတယ်။ဒါကြောင့်ကိုဗစ်ကပ်ရောဂါမဖြစ်ခင်တုန်းကကမ္ဘာတော်ကဧည့်သည်နှစ်စဉ်တစ်တန်းခွဲလောက်ဒီပန်းဥယျာဉ်ကြီးစီကိုလာလေခဲ့ကြတာပါ။ကိုဗစ်ကပ်ရောဂါကြောင့်နှစ်နှစ်လောက်ဥယျာဉ်ကြီးကိုပိတ်ထားခဲ့ရပြီးအခု2022ခုနှစ်မှာတော့ပြန်လည်ဖွင့်လှစ်နိုင်တာဖြစ်ပါတယ်။
It's really good to come out again in such a beautiful place like this. I actually have not traveled.
ဒီလိုလေးနေရာမျိုးပြန်လာလဲနိုင်တာသိတ်ကောင်းပါတယ်။ပြီးခဲ့တဲ့နှစ်တွေတုန်းကကပ်ရောဂါကြီးဖြစ်နေလို့ကျွန်မဘယ်ကူမှခီးမထွက်ဖြစ်ခဲ့ပါဘူး။အခုတော့အမိုးကလည်းမရှိသိတ်ကိုလှတဲ့နေရာမျိုးလာရတာအတော်လေးအဆင်ပြေပါတယ်။ဒီနေ့တော့လူများပါတယ်။ဒါပေမဲ့နေရာအကျယ်ကြီးဆိုတော့ကျွန်မစိုးရိမ်စေတော့မဖြစ်ပါဘူး။
ဥရောပတိုက်သားတွေနဲ့မဟုတ်ဘဲကမ္ဘာနိုင်ငံစုံကဧည့်သည်တွေနယ်သာလန်နိုင်ငံကိုပြန်လည်လည်ပတ်နိုင်ပြီဖြစ်လို့ပန်းဥယျာဉ်ကြီးစီကိုလည်းဧည့်သည်တွေပြန်လာနေကြပါပြီ
။ Yeah, we're glad to be here for from the United States and it's good to be
ဒီကိုလာလေနိုင်တာဝမ်းသာပါတယ်။ကျမတို့ကအမေရိကန်ပြည်ထောင်စုကလာတာပါ။အခုလိုခီးတွေပြန်သွားလို့ရနေတဲ့အတွက်လည်းဝမ်းသာပါတယ်။ပန်းဥယျာဉ်ကြီးပြန်ဖွင့်တာဒုတိယနေ့လို့ထင်ပါတယ်။လှပတဲ့ပန်းတွေကိုမြင်တွေ့ရလို့စိတ်ကြည်နူးရပါတယ်။
အရင်ကနှစ်စဉ်ဧည့်သည်တန်းနဲ့ချီလာကြတဲ့ပန်းဥယျာဉ်ကြီးကိုပြီးခဲ့တဲ့နှစ်နှစ်လုံးဖွင့်ခွင့်မရခဲ့တဲ့အတွက်တော်တော်လေးထိခိုက်ခဲ့တာပါ။ဒါကြောင့်ဒီနှစ်ပြန်ဖွင့်နိုင်တာကိုပန်းဥယျာဉ်တာဝန်ရှိသူတွေသိကိုဝမ်းသာနေကြပါတယ်
။ The first year we were of course surprised and
ပထမနှစ်တုန်းကတော့ကိုဗစ်ကပ်ရောဂါကြောင့်ဖွင့်ခွင့်မရတော့အံ့အားလေးသင့်စိတ်လည်းအတော်ထိခိုက်ရပါတယ်။ဒုတိယနှစ်ကျတော့လည်းကိုဗစ်စီးကံတွေနဲ့အညီဖွင့်မယ်ဆိုပြီးပြင်ဆင်ထားပြီးတော့မှဖွင့်ခွင့်မရတော့တော်တော်လေးကိုစိတ်ညစ်ခဲ့ရပါတယ်။ကျမတို့တွေမဟုတ်ပါဘူး။လာလေဖို့လှုပ်ထားကြတဲ့ဧည့်သည်တွေလည်းစိတ်ညစ်ခဲ့ကြတာပါ။
ဧက80နီးပါးကျယ်ဝန်းတဲ့ပန်းဦးရင်ကြီးရဲ့အလှကိုနိုင်ငံဆောင်ကဧည့်သည်တွေပြန်လည်ခန်းစားနိုင်ပြီဖြစ်လို့သိတ်ဝမ်းမြောက်ဝမ်းသာဖြစ်နေကြတာပါ။
Yeah, it's absolutely amazing to see so many people from all over the world already in the park. So yeah, we are happy the garden is
ပန်းဦးရင်ကြီးတဲ့မှာလူတွေအများကြီးကိုမြင်တွေ့ရတာတကယ်ကိုဝမ်းသာဖို့ကောင်းပါတယ်။ကျွန်တော်တို့လည်းဝမ်းသာပါတယ်။ပန်းဦးရင်ကြီးကလည်းဝမ်းသာနေပါတယ်။အားလုံးလည်းဝမ်းသာကြပါလေ။ပြီးခဲ့တဲ့နှစ်နှစ်လုံးပန်းဦးရင်ကြီးကိုဖွင့်ဖို့ပြင်ဆင်ထားပြီးမှဖွင့်လို့မရဘူးဆိုတော့တော်တော်လေးစိတ်မကောင်းဖြစ်ခဲ့ကြရပါတယ်။ဒီနှစ်ကတော့ကျွန်တော်တို့အတွက်အကောင်းဆုံးဆုတောင်းပြည့်တယ်ပဲပြောရမှာပါ
။ကျယ်ဝန်းလာတဲ့ပန်းဦးရင်ကြီးထဲမှာမျက်စိပဓာတာဖြစ်အောင်စနစ်တကျစိုက်ပျိုးထားတဲ့ပန်းရောင်စုံတွေကလည်းလာလေတဲ့ဧည့်သည်တွေကိုစိတ်ရွှင်လန်းစေသလိုအံ့အားလည်းတင်စေပါတယ်။
Yes, it's amazing. It's been on my bucket list for a long time.
ဒီတော့ကြပါလေ။အိုးရင်ထဲကကျမသွားလေချင်နေတဲ့စီးရင်ထဲမှာဒီနေရာပါတာပေါ့ကံရောဂါကြီးကြောင့်သွားမယ်ခီးကိုနောက်ဆုတ်ခဲ့ရပြီးတော့အခုတော့လာလေနိုင်နေပန်းတွေလည်းကြည့်နိုင်တော့တိတ်ပြောပါရဲ့ရှင
် Netherlands နိုင်ငံဟာတစ်ကမ္ဘာလုံးကိုကျူးလစ်ပန်းတွေကျူးလစ်ပင်တွေကျူးလစ်မျိုးဥတွေကိုတင်ပို့နေတဲ့အဓိကနိုင်ငံဖြစ်ပါတယ် အခုလိုຫນွေဥပေါချိန်ဆိုရင်ဝါစိန်နီပြခရမ်းစားသဖြင့်အတန်းလိုက်စိုက်ပျိုးထားတဲ့ကျူးလစ်ပန်းကင်းတွေကိုမျက်စိတစုံမြင်ရနိုင်ပါတယ်။ Gokenhof ပန်းဥယျာဉ်ကြီးစီကိုလာကြတဲ့သူတွေအနေနဲ့လည်းအဲ့ဒီကနေအယောင်သွေးစုံကျူးလစ်ပန်းကင်းကြီးတွေစီကိုတွားလည်လို့ရပါတယ်။ကျူးလစ်ပန်းလုပ်ငန်းနဲ့ခီးသွွားလုပ်ငန်းကိုအဓိကလုပ်နေကြသူတွေကဒီလုပ်ငန်းတွေပုံမှန်ပြန်လည်ဖြစ်လာဖို့အတွက်လည်းမျှော်လင့်နေကြပါတယ်။
Tourism in the Netherlands is not up to its old standard yet, but it's coming and we see people from the United States.
Netherlands နိုင်ငံမှာခီးသွွားလုပ်ငန်းကအရင်ကလိုအခြေအနေမျိုးတော့ပြန်မဖြစ်သေးပါဘူး။ဒါပေမဲ့ပြန်ဖြစ်လာတော့မှာပါ။အခုဆိုရင်ပဲအမေရိကန်ကလာလေကြတဲ့သူတွေ၊ဂျာမနီနိုင်ငံကလာလေတဲ့သူတွေလူမျိုးအစုံကိုပန်းဥယျာဉ်ကြီးမှာတွေ့နေရပါတယ်။ဒါကြောင့်ခီးသွွားလုပ်ငန်းပုံမှန်အတိုင်းပြန်ဖြစ်လာမယ်လို့တကယ်ကိုမျှော်လင့်ပါတယ်
။ Netherlands နိုင်ငံ Amsterdam မြို့တော်ရဲ့အနောက်တောင်ဘက်မှာရှိတဲ့ Lissen မြို့ကGokenhof ပန်းဥယျာဉ်ကြီးကို1950ခုနှစ်ထဲကစတင်ပြီးနှစ်စဉ်ပန်းတွေစပွင့်တဲ့မတ်လကုန်ပိုင်းကနေမေလလယ်လောက်အထိဖွင့်လှစ်ပါတယ်။ကျူးလစ်ပန်းပင်အမျိုးပေါင်း800အပြင်တခြားပန်းမျိုးစုံရဲ့အလှကိုခြေချင်းလျှောက်ကြည့်သူ၊ဆက်ဘင်းစီးကြည့်သူ၊မော်တော်ဘုတ်ပေါ်ကနေခန်းစားကြည့်သူတွေနဲ့ကိုဗစ်လွန်ကာလမှာပန်းဥယျာဉ်ကြီးပြန်လည်စီကားနေပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ
။မဆုမြတ်မော်စီစဉ်တင်ဆက်ခဲ့တဲ့အနေသာလန်ကကမ္ဘာအကြီးဆုံးကျူးလစ်ပန်းဥယျာဉ်ကြီးအကြောင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းကိုတင်ဆက်ပေးကြပါရစေ။ဒီသတင်းပတ်မှာတော့မြန်မာနိုင်ငံရခိုင်ယခုနဲ့ရှေ့အလားလာတဲ့အကြောင်းကိုဆွေးနွေးထားတာဖြစ်ပါတယ်။2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းမှုမတိုင်ခင်မှာရှိခဲ့တဲ့မြန်မာနိုင်ငံရဲ့အခြေအနေဆီယနာသိမ်းပြီးတဲ့နောက်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေနောက်လာမယ့်တစ်နှစ်နဲ့ဟိုဘက်ကာလမှာဘလို့မြန်မာနိုင်ငံမျိုးကိုတွေ့မြင်ရနိုင်ပါသလဲစာရာတွေနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရမှာဖြစ်ပါတယ် VOA မြန်မာပိုင်းကအကြီးတန်းအယ်ဒီတာဦးကျော်စန်းသာဝိုင်းတော်သားဦးတမောင်တန်းတို့နဲ့အတူကိုကျော်ကျော်သိန်းမေးမြန်းဆွေးနွေးတင်ဆက်ထားတာနားဆင်ပါရှင
်ဦးကျော်စန်းသာဦးတမောင်တန်းအခုလိုဆွေးနွေးခွင့်ရတဲ့အတွက်ဝမ်းသာပါတယ်ခင်ဗျာချေယူပြီးတော့ဆွေးနွေးပြတဲ့အတွက်လည်းပဲကျေးဇူးတင်ပါတယ်ကျွန်တော်ဒီနေ့ဆွေးနွေးခြင်းတဲ့အကြောင်းအရာကပြောရရင်တော့ Burma then Burma today Burma next ပေါ့နော်ဆီယနာသိမ်းမတိုင်ခင်ကမြန်မာပြည်အခြေအနေလက်ရှိဆီယနာသိမ်းထားတဲ့မြန်မာပြည်အခြေအနေနောက်ရှေ့ကိုနည်းနည်းမျှော်ချင့်ကြည့်တဲ့မြန်မာပြည်အခြေအနေဒီအခြေအနေသုံးခုကိုကျွန်တော်ဆွေးနွေးချင်တာပါဆိုတော့ပထမဦးဆုံးကျွန်တော်ဦးကျော်စန်သာနဲ့စလိုက်ပါမယ်ဟလာ2020ရွေးကောက်ပွဲမှာဟလာအနိုင်ရထားတဲ့ NLD ပါတီကနေပြီးတော့ဆိုရပါမယ်အခြေအနေဒါလွတ်တော်တက်တန်းအစ်စ်စာဖို့ပြင်နေတဲ့အခြေအနေဆိုတော့အဲ့ဒီအခြေအနေတုန်းကမြန်မာနိုင်ငံကိုကြည့်ရင်ဦးကျော်စန်သာဘယ်လိုမြင်ခဲ့ပါသလဲဘယ်လိုမျိုးမျှော်လင့်ချက်အကောင်းမြင်သဘောထားအဲ့ဒါမျိုးများရှိတယ်ဆိုရင်ညွှန်ဝေပေးပါပြောပြပေးပ
ါဟုတ်ကဲ့မောက်ဆုံးကတော့မြန်မာနိုင်ငံရဲ့မျက်မှောက်ခေတ်သမိုင်းဟာဆီယနာရှင်စနစ်ကိုတွန်းလှန်ဖို့ကြိုးပမ်းတဲ့သမိုင်းသာဖြစ်တယ်ဆိုရင်မှားမယ်မဟုတ်ဘူးလို့ပြောချင်ပါတယ်ဆိုတော့NLD အစိုးရဖွဲ့ခဲ့တဲ့ကာလဟာလည်းပဲဆီယနာရှင်စနစ်ကိုတွန်းလှန်ဖို့စစ်တပ်ရဲ့ကြီးစိုးမှုကိုတွန်းလှန်နေရတဲ့ကာလသာဖြစ်ပါတယ်။တကယ်တော့စစ်တပ်ရဲ့ကြီးစိုးမှုဆိုတာမြန်မာနိုင်ငံမှာလွတ်လပ်ရေးကြိုးပမ်းစဉ်ကလေးကစစ်တပ်ကငါတို့လုပ်တာဆိုပြီးတော့စပြီးတော့လာခဲ့တာလွတ်လပ်ရေးပြည်ရတောက်လျှောက်လွတ်လပ်ရေးရပြည်တောက်လျှောက်မှလည်းတိုင်းပြည်ကိုငါတို့ကာကွယ်တာငါတို့လုပ်တာဆိုတာနဲ့သူအများရန်လုပ်လာခဲ့တာဖြစ်ပါတယ်။ဆိုတော့NLD အစိုးရတက်ဖို့ဖြစ်လာတာလည်းပဲ88နောက်ပိုင်းမှာနည်းနည်းဖြစ်လာတော့စစ်တပ်ကနည်းနည်းနှုတ်ဆုတ်ပြီးတော့သူတို့စစ်တမ်းကြဖွဲ့စည်းပုံအခြေအဥပဒေကိုဆွဲပြီးတော့ NLD ကအဲ့လမ်းကိုဆောက်ပြီးတော့အဲ့တနေတက်လာဖြစ်ပါတယ်ဆိုတော့အဲ့ဒီတော့ကကျူးပန်းခဲ့မှုဟာလည်းပဲစစ်တပ်ရဲ့ကြီးစိုးမှုလွှမ်းမှုတို့အောက်မှုအောက်ကမကင်းရှင်းခဲ့ဘူးသူတို့ရဲ့လမ်းခင်းတဲ့အတိုင်းရှောက်လန်းခဲ့ရတာဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ်တကယ်တော့ဒီလူဖွဲ့စည်းတစ်ခုကိုပြောင်းလဲဖို့ဆိုတာမိထားလမ်းမှာရထားမောင်းတဲ့လူတောင်းတော်လို့မရပါဘူးလက်ကိုပြန်ဖောက်ရမှာဖြစ်ပါတယ် NLD အစိုးရတက်ခဲ့ခြင်းဒီဆီအနာရှင်စနစ်ရဲ့တွန်းလှန်ဖို့ကြိုးပမ်းနေရတဲ့မြမသမိုင်းကြောင်းမှာရထားလမ်းပေါ်မှာမောင်းတဲ့သူတောင်းခဲ့ခြင်းကျင်းတာဖြစ်ပါတယ်အရင်ကစစ်တပ်ကမောင်းနှင်လာတာကို NLD ဆိုခိတ္တတက်မောင်းခဲ့ရတော့လည်းပဲအဲ့လမ်းကြောင်းအတိုင်းမောင်းခဲ့ခြင်းတာဖြစ်တယ်လို့ကျွန်တော်သုံးသပ်လိုပါတယ
်ဟုတ်ကဲ့ပါဦးတမောင်သားအနေနဲ့ရောဟလာအစိုးရတွေဖွင့်မဲ့အချိန်တွတ်တော်တစ်တွေစတတန်းတစ်စမဲ့အချိန်အဲ့ဒီအချိန်မြမနိုင်ငံကိုဘယ်လိုများမြင်ခဲ့ပါသလဲဘယ်လိုမျှော်လင့်ချက်အကောင်းမြင်သဘောထားရှိခဲ့ပါသလဲဦးတမောင်သံ
ကျွန်တော်ကတော့20မေလလောက်လေးစပြီးတော့တက်ထဲမှာအပြောင်းလဲတွေလုပ်ကြရပေါ့နော်စပြီးတော့နည်းနည်းအကောင်းဘက်ထက်အဆိုးဘက်ကိုများသွားမလားနည်းနည်းစိုးရိမ်ပေါ့နော်နောက်တစ်ချက်ကတော့ အဲကျွန်တော်တို့ပြည်လုံးညီလာခံမှာတိုင်းသာတနက်ခိုင်တပ်ဖွဲ့တွေကိုပြောတယ်เนาะအမှားအဖြစ်เนาะစိတ်ကောင်းချိန်ပြီးခွေးသားရောင်းနေဆိုတော့စကားမျိုးပြောလာတယ်နောက်ပါတီတွေနဲ့တွေ့တယ်ဘာမဆိုလုံရဲတယ်လို့ပြောတယ်တိုက်တိုက်ဆိုင်ဆိုင်ပေါ့เนาะကျွန်တော်တို့ဒီဘာမဆိုလုံရဲတယ်ဆိုတဲ့စကားလုံးကမြမသမိုင်းမှာအာနာသိန်းနာနဲ့ဆက်ဆက်နေတာကိုသွားတွေ့ရတယ်ကျွန်တော်တို့1958ခုနှစ်လုံးကလေကျွန်တော်တင်တဲ့ဘိုးကြီးဘိုးမူကြီးပတ်တန်းထင်တယ်ဗျာဒီမိတ္တိလာမှာကျင်ပတယ်တမူးများကြီးလာဘာမဆိုလုံရဲတဲ့နိုင်ငံရေးသမားတွေဆိုပြီးတော့ပြောတယ်အာသူများပေါ်ပုံချကိုကဘာမဆိုလုံရဲတယ်လို့ပြောတာပေါ့ဒါပေမဲ့ဘိုးချုပ်မူကြီးမင်းအောင်လိုင်ကတော့ဘာမဆိုလုံရဲတယ်လို့ပြောတယ်ဆိုတော့အဲ့ဒီအချိန်ကြီးကစပြီးတန်ရရှိလာတယ်အနောက်မဘာသာဖြစ်တာနဲ့တက်ကဒီကျွန်တော်တို့ပြုပြပြောင်းလဲရေးကိုမသွားနိုင်တာနဲ့နော်တန်ရရှိလာတဲ့အတွက်ကြောင့်မို့ကျွန်တော်ကဒီနိုဝင်ဘာလရွေးကောက်ပွဲအမေရိကန်သဗ္ဗလရွေးကောက်ပွဲမှာဂျိုးဘိုင်ဒန်နိုင်တဲ့အခါမှာကျွန်တော်ကိုမြင်တဲ့အခါမှာကျွန်တော်ကဘိုင်ဒန်နိုင်တာပိုကောင်းနေမယ်မြန်မာပြည်အတွက်နော်ဘာကြောင့်လဲဆိုအာဏာသိမ်းဖို့အလားလာရှိနေတဲ့အတွက်ကြောင့်မလို့လို့ကျွန်တော်ဒီလိုပြောခဲ့တယ်အဲ့ဒီမတိုင်ခင်တုန်းကဆိုလို့ရှိရင်တော့နိုင်ငံတကာမှာတော့တော်တော်များများကအကောင်းဘက်ကိုမြင်ရတယ်လို့ကျွန်တော်ထင်တယ်နော်မြန်မာပြည်ကအခုပြောမှုတော့မသွားသေးဘူးနော်အဖွင့်ကိုတော့ကောင်းကောင်းဖွင့်လိုက်တဲ့အတွက်ကြောင့်မလို့မဆိုးဘူးပေါ့နော်မီဒီယာတွေပွင့်သွားတယ်ပါတီတွေလှုပ်ရှားခွင့်ဖြစ်လာတယ်နော်ပြောရဲဆိုရဲတွေရှိလာကြတယ်ဒါအဖွင့်ကိုသွားတာနော်ဒါပေမဲ့အခုကိုသွားဖို့ဆိုတာကတော့ဖွဲ့စည်းပုံအခြေခံဆိုင်ရာသဘောတူညီချက်ရဖို့ဖြစ်တယ်အဲ့ဒါကလည်းပင်လုံးညီလာခံမှာကျွန်တော်တို့စပြီးတော့တည်နေတဲ့အတွက်ကြောင့်မလို့အပြောင်းလဲလက္ခဏာတွေမူတွေချလာနိုင်တယ်နော်လုပ်ငန်းစဉ်20-20လောက်ပိုင်းလုပ်ငန်းစဉ်တွေချတာနိုင်နေဆိုတော့အဲ့ဒီမတိုင်ခင်တုန်းကတော့ဒီကျွန်တော်တို့ဒီ August ပေါ့နော်ကျွန်တော်တို့ August ပါညီပြည်လုံးညီလာခံလုပ်တဲ့အချိန်မှာဟောတကယ်သွားတော့မဲ့အချိန်မှာဒါပေမဲ့တစ်ဖက်မှာကြာဖြစ်တဲ့အတွက်တော့ဒီနေရာလေးကအားပြိုင်နေတဲ့အချိန်မျိုးဖြစ်တယ်လို့ကျွန်တော်အဲ့ဒီတော့ကျွန်တော်အနေနဲ့တော့ခံစားခဲ့ရတယ်ပေါ့ဒါပေမဲ့အရင်မတိုင်ခင်တုန်းကတော့ဖွင့်လာတာကိုကျွန်တော်မျှော်လင့်လာတဲ့ပုံပြီးဖွင့်တယ်နောက်အပြောင်းအလဲများဖြစ်မလားပေါ့ဒီဖွဲ့စည်းပုံဆိုင်ရာအခုအပြောင်းအလဲများဝင်လို့ရမလားဆိုတဲ့အမျိုးရင်းချက်တွေရှိခဲ့တယ်ဒါပေမဲ့မေလနောက်ပိုင်းအစားကျွန်တော်တဖြည်းဖြည်းယော့လာတယ
်โอเค
ဒါပေမဲ့နိုင်ငံတကာကတော့ညှော်နေနေကြတော့မဲ့တက်အာနာသိမ့်မယ်လို့မထင်ကြတဲ့သူတွေကအဲ့ဒီချိန်ကာလမှာတော်တော်များတယ်လို့ထင်တယ
်โอเคခင်ဆိုတော့ဦးဇွန်သားကြီးအဲ့ဒီချိန်ကြီးကနေပြီးတော့2021ခုနှစ်ဖေဖော်ဝါရီလတည့်ရက်နေ့မှာစစ်တကအာနာသိမ့်လိုက်တယ်ကျွန်တော်ဒီနေရာမှာသိချင်တာကအဲ့ဒီနေ့ပေါ့နော်ဖေဖော်ဝါရီတည့်ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တယ်လို့ကြားရတဲ့အချိန်မှာဥစ္စာဆန္ဒစိတ်ထဲမှာအတွေ့အထိမှာပထမဆုံးပေါ်လာတဲ့ခံစားချက်အတွေ့အဲ့ဒါလေးသိချင်တယ
်ကျွန်တော်ကတော့မအံ့ဩပါဘူးကျွန်တော်ကဒုတိယမောင်သားနဲ့ကျွန်တော်နဲ့အဲ့ဒီမတိုင်ခင်ကြိုးပြီးတော့ဆွေးနွေးခဲ့တာတစ်ခုလည်းရှိမှထင်ပါတယ်အဲ့မှလည်းပဲသူနဲ့အဲ့ကိစ္စကိုဆွေးနွေးဖြစ်ပါတယ်အာဏာသိမ်းတော့မယ်ဆိုတဲ့ကိစ္စဟာကောလာဟလအနေနဲ့လည်းကျွန်တော်ကြားနေရပါတယ်တခြားဆူဆစ်စီကလည်းကြားနေရတော့တကယ်တော့ဖြစ်လာတော့မယ်ဆိုတော့စီးပီးသားဖြစ်ပါတယ်ဆိုတော့အစကတည်းကလည်းကျွန်တော်သမိုင်းနဲ့ရှင်ကြည့်ထားတော့ဒါဟာသူတို့ဖွဲ့ပေးထားတဲ့ချက်ချင်းပေးထားတဲ့လမ်းအတိုင်းသွားနေရတာပဲတစ်ချိန်ချိန်မှာတော့သူတို့ပြန်ပြီးတော့တက်ပြီးမောင်းနေလည်းပဲသူတို့လက်ထက်ကိုရောက်သွားမယ်ဆိုတော့စဉ်းစားစရာဖြစ်ပါတယ်သို့တော်လည်းပဲခံစားမိတာကတော့အင်မတန်စိတ်ကောင်းစရာပေါ့လေသွားပြီးတိုင်းပြည်ဟာတော်တော်ကိုနောက်ဆုတ်သွားပြီးဆိုတဲ့သဘောကိုတော့ကျွန်တော်ခံစားလိုက်ရပါတယ်ဖြစ်သိနေလိမ့်မယ်ဆိုတော့သိတယ်သို့တော်လည်းပဲဒီလောက်ထိစူးစူးဝါဖြစ်မယ်မဖြစ်ဘူးတကယ်တော့အနာသိမ်းလို့မလို့လားသူတို့လုတ်ချင်တာကိုအကုန်လုံးလုတ်နေနိုင်တဲ့အချိန်မှာစိတ်စီရတော့မလို့ဘူးသူတို့ပို့ပြီးတော့လုတ်ပိုင်းခွင့်ရှိအောင်သူတို့လုတ်နိုင်နေတာထင်ပါတယ်သို့သော်အခုသူတို့ဥပဒေကိုလုံးဝပြစ်ပယ်ပြီးတော့ဥပဒေမဲ့စိတ်လိုက်ခြင်းဖြစ်တယ်ဆိုတော့တော်လေးတော့စိတ်ပေါင်းစရာအချိန်လို့ပြောမှာဖြစ်ပါတယ်အ
ဲ့ဒါဘုရားဦးကျက်စနာပြောသလိုပဲအဲ့ဒီအချိန်ကာလတွေကဥဒမောင်တန်းကဟလာမြမကြီးလေးလာသူတို့တူအနေနဲ့ကျွန်တော်တို့မကြာခဏဟလာစက်တုံနိုင်ငံနေပြည်စုံစုနုခွေတွေအဲစုနုခွေတွေကျွန်တော်လုတ်ခဲ့ကြတယ်ပေါ့နော်ဥတမောင်တန်းမမိသေးမယ်ဆိုရင်ကျွန်တော်နဲ့ဥတမောင်တန်းနဲ့ဆွေးမျိုးကန်းနေမှာလေအာနာသိမ့်အလားလာနဲ့အန်ဒရီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆွေးမျိုးခဲ့ကြဘူးပါတယ်အဲ့ဒီအချိန်ကာလတွေတုန်းကဟလာကျွန်တော်ကိုယ်တိုင်ဒီထဲမှာရှိနေတဲ့လေလာသူတွေစောင့်ကြည့်သူတွေဟလာတခါနိုင်ငံရေးလောကထဲမှာတည်တည်ဝင်ဝင်ရှိနေသူတွေအဲ့ဒါမျိုးပြီးခောက်ကြည့်တဲ့အခါမှာလေးပဲကျွန်တော်မှတ်မိကြတော့10ယောက်မှ9ယောက်ထက်မနည်းကအာနာသိမ့်လိမ့်မယ်လို့မတွက်ထားခဲ့ကြပါဘူးဒီချိန်မှာတော့သိမ့်မှာမဟုတ်ဘူးလို့တွက်ခဲ့ကြတာပါအဲ့ဒီထဲမှာဥကျော်စံသာပြောတဲ့အချက်တွေပဲပါဝင်ပါတယ်ဘာကြောင့်မသိမ့်ဘူးလို့သူတို့တွေးတဲ့အထဲမှာပေါ့ဆိုတော့ဥတမောင်တန်းအဲ့ဒီခုနပြောတဲ့အချိန်တွေကနေပြီးတော့2021ဖေဖော်ဝါရီလတည့်ရက်နေ့မှာအာနာသိမ့်လိုက်တယ်အဲ့ဒီမေကဥတမောင်တန်းစိတ်ထဲပေါ်လာတဲ့အတွေ့ခံစားချက်ပြောပြပ
ါဟိုကျွန်တော်ကတော့တိတ်တော့မထူကြဘူးညှော်နေထားတော့ပေါ့နော်အ အဲ့ဒီပတိုင်ငယ်တည်းကကျွန်တော်ကကျွန်တော်မိတ်ဆွေစာနယ်ဇင်းသမားတွေကိုအတတ်နိုင်ဆုံးပြင်ဆင်ထားကြဖို့ကျွန်တော်ပြောပါတယ်အထူးသဖြင့် DBB ကကျွန်တော်မိတ်ဆွေတွေဆိုတော်တော်များများသိပါတယ်ဒါပေမဲ့သူတို့ပြင်ဆင်တာနည်းနည်းလေးနောက်ကျကျွန်တော်ပြောတာလည်းဆက်လို့ရှိဆိုတော့ဟိုဒီအပြောင်းလဲကခင်ဗျားခုနနောက်လာမဲ့မိကောနောက်ဟာနောက်မှာဘာဖြစ်နိုင်မလဲဆိုတာနဲ့ဆက်ဆက်ဘာကြောင့်လဲဆိုရင်ဘာပြီးရည်စည်းကြောင်းကြီးနှစ်ခုစုံတယ်အဲ့ဒါပါလေစစ်တပ်နိုင်ငံရေးလုပ်တဲ့စစ်တပ်နဲ့လက်ရာဆုံးအမျိုးသားရေးဝါဒနဲ့လာပြီးစုံအင်မတားကြောက်ကြကောင်းနော်ကျွန်တော်က1990ခုနှစ်တည်းအတွေ့အထိမှာနော်ပြည်တွင်းမှာကျွန်တော်စာနဲ့အဲအက်ဒီတာတင်ဖို့ကလုပ်နေတဲ့ချိန်တည်းကနိုင်ငံခြားခီးတွေသွားခွင့်ရတဲ့အခါမှာနိုင်ငံတကာစာနဲ့ဇင်းသမားတွေနဲ့တွေ့တဲ့အခါမှာလက်တင်အမေရိကအာဖရိကအာနာရှစ်စနစ်အောက်ကစာနဲ့ဇင်းသမားတွေနဲ့တွေ့အဲ့ဒီချိန်မှာသူတို့ပြောပြတာတွေကအခုမြန်မာပြည်မှာဖြစ်နေတာအဲ့တော့ကျွန်တော်အဆိုးမကုံနဲ့နေဘူးအဲ့ဒီလုံးကလည်းကျွန်တော်တို့ကအာနာရှင်စနစ်အောင်ပါပဲဒါပေမဲ့နိုင်ရှင်မှုရဆိုရင်အဲ့ဒီအာနာရှင်စနစ်တွေမှာကြုံတွေ့ရတာ ਨੇ နိုင်ရှင်မှုရဆိုမြန်မာပြည်ကနည်းနည်းနိုင်ရှင်မှုရတတ်တာလေဒါပေမဲ့အဲ့ဒါတွေအကုန်လုံးဖြစ်လာနိုင်တယ်လို့ကျွန်တော်နော်ဒါကြောင့်မို့လို့အဲ့ဒီအချိန်တွေကကျွန်တော်မှာမို့ကျွန်တော်စိုးရိမ်တယ်ရည်စည်းကြောင်းကြီးနှစ်ခုပေါင်းတာဖြစ်အဲ့ဒီစီကြောင်းတစ်ခုอ่ะတော်တော်ကြောက်ရကောင်းအဲ့ဒီချိန်မှာတော့ကျွန်တော်ကတော်တော်လေးကြောက်တယ်ပေါ့နော်ဒါကအင်ပတန်ကိုစိုးရင်ဟုတ်ဒါခုတတိလည်းအဲ့ဒီတ
ည်းဟောဦးကျော်စင်သာပြောသွားတယ်ဟလာဦးတမောင်တန်းပြောသွားတယ်အဲ့ဒီအချိန်လုံးကအဲ့ဒီနေ့ကရှိခဲ့ခံစားချက်ကကျွန်တော်ထင်ပါတယ်အဲမြမရေးကိုစိတ်ဝင်စားတယ်မြမနိုင်ငံရေးမှာမြမနိုင်ငံအပြောင်းလဲမှာတကယ်ဝင်ရှိနေတယ်လေးလာနေကြတယ်စောင့်ကြည့်နေကြတယ်ဒီတော်မများနဲ့တော်တော်လေးသဘောထားမျှလိမ့်မယ်လို့ကျွန်တော်အဲ့လိုတွေးမိပါတယ်ဆိုတော့ကျွန်တော်တို့ first forward ဒီကနေ့ကိုကျွန်တော်တို့ကြည့်လိုက်ရအောင်ပါဆိုတော့ဥကျန်သားကြီးဒီကနေ့မြန်မာနိုင်ငံကိုကြည့်ရင်ဘယ်လိုမြန်မာနိုင်ငံမျိုးများတွေ့နေရပါလဲဥကျန်သ
ားလုံးဝဆုတ်ယုတ်ကြဆင်းနေတဲ့မြန်မာနိုင်ငံဖြစ်ပါတယ်ဒီလောက်တောင်ကြဆင်းနေလို့မထင်ပါဘူးမြန်မာနိုင်ငံမှာစစ်တပ်ကတည်ဝင်ပေါ်ထွင်းလာပြီးတော့နောက်ကကျူကိုင်းတာနှီးမျိုးစုံနဲ့ချေလက်ခဲ့ပြီးမဲ့စစ်တပ်ကလောက်ထိကျူကိုင်းခဲ့တဲ့အချိန်တွေမှာဒီတချိန်ကအဆိုးဆုံးဖြစ်ပါတယ်သူများနိုင်ငံတွေမှာလည်းထိုင်းတို့ဘာတို့တချို့နိုင်ငံတွေမှာအာဏာသိမ်းရင်မြန်မာအင်းကြီးနိုင်ငံထိုင်းမှာကြည့်မယ်ဆိုရင်အာဏာသိမ်းပေမဲ့အုပ်ချုပ်ရေးရန်တရားဘီရိုကရေစီကိုဝင်ဆွဲဘူးစီးပွားရေးစနစ်ကိုဝင်ဆွဲဘူးပညာရေးကိုဝင်ဆွဲဘူးဆက်လက်ပြီးတော့ရှင်သန်နေတယ်။ဒါပေမဲ့မြန်မာနိုင်ငံမှာအာဏာသိမ်းလိုက်တဲ့စစ်တပ်ဟာအစအစအရာသူတို့စီပြီးချုပ်ကိုင်တယ်။တရားဥပဒေစိုးမိုးရေးတရားဥပဒေဒီရပါလေ judiciary တရားဥပဒေပြူလာတရားစီရင်တာဥပဒေအကုန်လုံးသူတို့ခိုင်လိုက်တော့တကယ်အာဏာရှင်ပြည်ပပြင်းဖြစ်တော့တိုင်းပြည်လုံးဝကြဆင်းချွတ်ချုံကြသွားပါတယ်ဆိုတော့အခုချိန်မှာအဲ့ဒါကိုလည်းပဲသူတို့နည်းနည်းရိပ်မိတယ်သူတို့လည်းစိတ်မှာပါတိုင်းပြည်ကပို့ပြီးဆွေးထုတ်တယ်ထိန်းသိမ်းတော့မရဘူးအင်းနွားတိုင်းဒေသဒေသနယ်မြေနေစုံနယ်ပြားမှာသာလျှင်သူတို့ကိုဆန့်ကျင်ပုံကန်တဲ့လူတွေရှိလို့ပြောခဲ့တယ်အခုစကိုင်းတို့မကွေးတို့တကယ်မြန်မာပြည်ရဲ့အချက်အချာမှာသူတို့ကတဖြည်းဖြည်းသိမ့်ပိုက်ပြီးတော့တော်လှန်ရေးသူတို့ဆင်ကျင်တဲ့လူတွေကလှုပ်လာတယ်တချို့ဆိုဂျူဒင်ပြောနေကြတယ်49မှာရန်ကုန်အစိုးရဖြစ်ခဲ့သလိုနေပြည်တော်အစိုးရများဖြစ်လာလေမလားဆိုပြီးတော့ငါတချို့ကစဉ်းစားနေကြတာရှိတယ်မပြောနိုင်ဘူးဒါကတော့ကျွန်တော်ကတော့ဘာမှဂျူဒင်မခံလို့ပါတကိစ္စကိုဆိုတော့အတော်လေးဆုတ်ယုတ်ကြဆင်းတဲ့အခြေဖြစ်ပါတယ်ဒါကြောင့်လည်းပဲသူတို့စီလိုလည်းပဲထင်ပါတယ်အခုတလောတော့ကဒီတိုင်းရင်းသားအဖွဲ့တွေနဲ့တွေ့မယ်တက်စီကောင်းဆောင်ကစအနာသိဒါစစ်ကောင်စီကောင်းဆောင်ကညင်ညာတဲ့ကိစ္စဖြစ်ပါတယ်ဒီခါလေးပဲသူတို့ရဲ့ last straw ပဲနောက်ဆုံးတာကိုသူတို့ဟာရရဆွဲပြီးတော့ဒီလူတို့ငါတို့စီယုံနိုင်ရင်တော့သူတို့ဆက်လက်ပြီးတော့ယက်တီနိုင်မယ်လို့သူတို့တွက်ထားဟန်တူပါတယ်အဲ့ဒါကိုကြိုးစားနေတယ်ဆိုတော့အဲ့ဒီဟာကဘလောက်အောင်မြင်မလဲတိုင်းရင်းသားတွေကဘလောက်သူတို့ကိုယုံကြည်သက်ဝင်ပြီးလက်ခံကြမလဲဆိုတာလည်းစောင့်ကြည့်ရမယ့်အခြေအနေဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ကတော့သိ personally ပြောရင်တော့မျောလင်းချက်သိမထားပါဘူးအဲ့ဒီဟာဖြစ်လာလိမ့်မယ်လို့လေတကယ်တော့ဒီကြတော့မသိနိုင်သေးဘူးခံမှန်းတာပါဟု
တ်ကဲ့ပါဒီမုန်တဲ့ဒီကနေ့မြန်မာနိုင်ငံကိုကြည့်ရင်ဘယ်လိုမြန်မာနိုင်ငံမျိုးကိုတွေ့နေပါသလဲဒီမုန်တဲ့
ကျွန်တော်ကတော့စိုးရိမ်နေတုံးပဲเนาะကျွန်တော်တို့ဆက်အနာစနစ်တွေမှာတွေ့ရတဲ့အဆိုးဆုံးအခြေအနေတွေဒါအခုစတင်ပြီးပေါ်ပေါက်နေတယ်ရှိတယ်ရှိနေဒါပေမဲ့ကျွန်တော်တို့မတွေ့ရသေးတာကဘာသာရေးအဆွန်ရောက်အယူဆကြောင်းဖြစ်တဲ့အဆိုးဆုံးအခြေအနေကျွန်တော်တို့ပမိုင်းရတခြားသောဘာသာရေးအစိုးရလက်အစိုးရနိုင်ငံတွေမှာဖြစ်ဖြစ်တာတွေအများကျွန်တော်တို့မြန်မာပြည်မှာမဖြစ်သေးဘူးအစိုးမကုံသေးဘူးလို့ကျွန်တော်ပြောရအောင်နော်စိတ်အင်မတားကြောက်စရာကောင်းကိုစိတ်ကိုကိုပြန်ကြည့်တယ်တန်လှပြီးအဲကျွန်တော်တို့ရှုမြင်သုံးသပ်တဲ့ဟာဒီမှာ နော်စိတ်ကိုကျွန်တော်ကြောက်ခုနေစိတ်ဒီအမှန်တရားကြောက်စရာကောင်းဒါဗုဒ္ဓကလည်းပေါ်ထားတာရှိနော်ပညာဗုဒ္ဓရဲ့လေ့လာမှုမြန်မာနိုင်ငံမှာရှိတဲ့သာသနာဘွဲ့ရအပြည့်အစုံလို့ပြောလို့ရတဲ့ဘွဲ့ကိုရထားတဲ့ဥဝေရတုဟာအမှန်တရားကြောက်တော်စကားတွေကိုထွက်နေစိတ်ကဘယ်တော့ကြောက်စရာကောင်းအဲ့ဒီစိတ်ကကြောက်စရာကောင်းလာပြီဆိုအပြုတ်မူတွေမှာကြောက်စရာကောင်းလာတယ်လိုက်လာအောင်ပဲရည်စီကြောင်းတစ်ခုပေါင်းတယ်ဆရာနာချင်တဲ့ဘာသာရေးအစွမ်းရောင်တစ်ခုပေါင်းလာကြီးဖြစ်တယ်ပေါင်းတဲ့နိုင်ငံရေးဖြစ်တယ်ဆိုတော့ကျွန်တော်တို့မမေ့ဖို့လိုတယ်နိုင်ငံတကာလည်းမမေ့ဖို့လိုနော်အစိုးမကုန်သေးပါဘူးစိုးစရာတွေအများကြီးရှိသေးတယ်တမိုင်းမှာဗုဒ္ဓဘာသာကမကြုံရဘူးဒါနဲ့ခရုစိတ်စစ်ပွဲတွေကစပြီးတော့ဘာသာရေးကလူ့ဖွဲ့စည်းပုံမှာလွားမှုကိုကြိုးစားလာတယ်ချုပ်ကန်မှုကိုကြိုးစားလာတယ်ဆိုရင်ဆရာနာရှင်စနစ်လိုပဲအင်ပါတန်ကိုကြောက်စရာကောင်းတယ်သမိုင်းမှာဆရာဦးကျော်စံမှာပြီနော်ဒါတွေကမဖြစ်ဘူးလို့မပြောနိုင်ဘာကြောင့်စိတ်အဲ့ဒီလိုအင်ပါတန်ညဉ့်နဲ့ဗုဒ္ဓဘာသာဘုံကြီးတွေကအင်ပါတန်ကျင်းကျက်ကျုပ်ပြီးတော့ကျွန်တော်တို့နားတောင်မကြားခွင့်တဲ့စကားတွေကိုပညာတတ်ဆုံးဆိုတဲ့ဗုဒ္ဓဘာသာရဲ့ဟုတ်လို့ကြီးတွေပြောထွက်ရေးတယ်ပြောထွက်တဲ့အနေထားကိုရောက်နေတယ်။ဒါကြောင့်ကြောက်စရာသိကောင်းငယ်လို့ကျွန်တော်ကတော့အခုချိန်ထိကြောက်တော့မင်းစိုးရင်တော့မင်
းဟုတ်ကဲ့ကျွန်တော်စောပိုင်းတော့ဒီတန်းမှာကျွန်တော်ပြောခဲ့တယ်လို့ပြောပါပဲကျွန်တော်တို့ကရင်းနှုံးကဆင်နာမသိခင်ကမြန်မာနိုင်ငံဆင်နာတင်ထားတဲ့မြန်မာနိုင်ငံဆင်နာတိတ်အချိန်ကနေပြီးတော့ရှေ့ဆက်သွားမယ်မြန်မာနိုင်ငံဆိုတော့အခုကျွန်တော်တို့စကားပြောနေတဲ့အချိန်ကနေပြီးတော့နောင်တနှစ်နဲ့ဟိုဘက်ကိုမျောချင်းကြည့်မယ်ဆိုရင်ဦးကျော်စံသာဘယ်လိုမြန်မာနိုင်ငံမျိုးကိုများတွေ့ထားပါလဲခင်ဗျာ
ကျွန်တော်အဲဆိုတော့ကျွန်တော်ပထမဆုံးညမှာပြောခဲ့လို့ပဲအဲ့ဒီမိထားလမ်းပေါ်မှာရှောက်နေတဲ့ယထာကိုမောင်းတဲ့သူပြောင်းယူနေတော့ဘာမှမဖြစ်ပါဘူးအဲ့ဒီလမ်းကြောင်းတိုင်းပဲသွားနေမှာပဲဖြစ်ပါတယ်မြန်မြန်မောင်းတာဖြည်းဖြည်းမောင်းတာပဲရှိနေမယ်သို့တော်လည်းပဲမြန်မာနိုင်ငံမှာအခုနှိုင်းရှင်ကြည့်မယ်ဆိုရင်တော့လမ်းကြောင်းကိုအစ်ထွန်းနိုင်မလားဆိုရအလားလားမျိုးကျွန်တော်အားကိုးမိတာကမျိုးဆက်သစ်တွေဖြစ်ပါတယ်တကယ်တော့မြန်မာနိုင်ငံမှာလွတ်လပ်ရေးပြီးဒီမိုကရေစီကျဆင်းခဲ့ပြီးတော့ဒီမိုကရေစီပထမဆုံးခေါင်းထောင်လာတယ်လို့ပြောနိုင်မယ့်အချိန်က NLD အစိုးရအနာရလာတဲ့ကာလဒါလည်းပဲ88မှာကျောင်းသားလူငယ်တွေစတင်ခဲ့လှုပ်ရှားမှုရဲ့အဓိကဩဇာတာဘယ်ရခမှုပေါ့လေအကျိုးသက်ရောက်မှုတစ်ခုလို့ပြောလို့ရပါတယ်ဆိုတော့အခုလည်းပဲဒီ2021အနာသိမ့်ပြီးတော့ဖြစ်လာတဲ့စံကျင်ဥတော်မှုလေ generation z ပေါ်လေသူတို့လူငယ်လေးတွေကစပြီးလှုပ်လာကြတယ်ဒီလူတွေရဲ့အကြအမြင်တွေကကဘာကိုလက်လှမ်းမြည်ကလေးတွေဖြစ်ပါတယ် immigrant တော်ကြတယ်ဆိုတော့သူတို့ရဲ့ပုံစံနဲ့လှုပ်လာတဲ့အတွက်ကြောင့်အဲ့ဒီခက်ကလှုပ်ခဲ့တာတဲ့88ကာလကလှုပ်ခဲ့တာတဲ့ပူပြီးတော့တိုးတက်ထီအောင်လုပ်မယ်လို့တော့ကျွန်တော်ယုံကြည်ချက်ထားပါတယ်တကယ်ပြန်မျောလင်းရထားတယ်ပေါ့လေတကယ်ဖြစ်မဖြစ်ကတော့စောင့်ကြည့်အောင်ပါပေါ့ဒါပေမဲ့အဲ့လိုနိုင်ငံရေးကိုပြုပြင်ပြောင်းလဲပြီးတော့လုံးဝတက်ကိုဘေးဖက်ကျင်ဖို့အထီးကတော့တော်တော်လေးအချိန်ကြာပြီးတော့မောင်းရပါလိမ့်မယ်။သမိုင်းဆိုတော့ဟာနေချင်းညာချင်းနဲ့ပြောင်းလဲနိုင်တာမဟုတ်ပါဘူး။အခုက history in the making ပေါ့။သမိုင်းကဆက်လက်ဖြစ်ပေါ်နေစေဖြစ်ပါတယ်။ဒါကိုကျွန်တော်ကိုကျော်ကျော်သိန်းတို့ဥဒီမောင်မန်းတို့ကသတိသမိုင်းသမားသတင်းသမားတွေနေနေတာမြင်မြင်ကိုရွေးကြုံတွေ့ပြီးတော့သတင်းပို့နေရတာဖြစ်ပါတယ်ဆိုတော့ကျွန်တော်ကတော့ဆက်လက်ပြီးတော့လုပ်နေရမှာပဲ။သို့တော်လည်းမျောလင်းနေနေမှာ
ဟုတ်ကဲ့ပါ။ဒီမောင်တန်းနောက်တနေ့ဟိုဘက်ကိုမျောကြည့်ပါဘယ်လိုမြန်မာနိုင်ငံကိုတွေ့ပါလဲ
ဘသူတွေကဘယ်လိုဆောင်ရွက်ကြမယ်ဆိုတဲ့အပေါ်မှာအများကြီးမူတည်နိုင်မယ်ထင်တယ်ဒီပဋိပက္ခမှာလက်နက်ကိုင်ပဋိပက္ခမှာနော်ရေဦးတွေဥပပေါင်းဆောင်ရွက်မှုရှိလားမလားဒီပေါ်မှာလည်းအများကြီးမူတည်ပါနောက်တစ်ခါဒီရင်းဘက်ကိုကြည့်မယ်ဆိုလို့ရှိရင်တော့စစ်ကောင်စီနဲ့အတိုက်ခံတဲ့ PDF တွေရှိတယ် PDF တွေကတော့ဆက်ပြီးတော့တော်လိုင်းကြီးကိုဆက်ပြီးဆင်နွှဲနေဥမာအဲ့တော့အဒီလိုနိုင်ငံမျိုးတွေမှာ coup တွေဖြစ်တယ်လို့လာလို့ပဲ assassination လို့ခေါ်တဲ့လှုပ်ချက်မှုတွေအများကြီးဖြစ်အခုလည်းလှုပ်ချက်မှုတွေဖြစ်နေတယ်လှုပ်ချက်မှုတွေဆက်လက်ပြီးဖြစ်ပေါ်နေနိုင်တယ်လို့ကျွန်တော်ကတော့အဒီလိုမျှော်တယ်အဲ့တော့စစ်ကောင်စီဘက်အနေနဲ့ပြောလို့ရှိရင်တော့စစ်ကောင်စီကသူချမှတ်ထားတဲ့အကြောင်းတိုင်းနော်အတက်နိုင်ဆုံးသူ့ရဲ့ legitimacy လို့ပြောတဲ့တရားဝင်မှုရအောင်သူကလုပ်မှာအဲ့ဒီခါမှာနီလန်းတစ်ခုဖြစ်လာနိုင်တယ်တစ်ခုကတော့ဗိုလ်ချုပ်မူကြီးမရောက်နိုင်တံပရာလောက်တာဒါမှမဟုတ်ဗိုလ်ချုပ်မူကြီးမရောက်လာရင်တံပရာအနေမှာဒီတိုင်းသွားလို့တော့မရဘူးတခြားတယောက်ကိုတင်လိုက်ပြီးသူကကာဝေးဦးစီးချုပ်နေတဲ့ဆက်တိုင်းမှာဘယ်လိုပဲဖြစ်ဖြစ် ယုံကြည်မှုကိုတော့ပြည်သူလူထုဆရာတို့နိုင်ငံတကာဆရာတို့ရဖို့မရှိနိုင်ပါဘူး။ဒါကြောင့်မို့လို့မြန်မာပြည်ဟာထူးမခြားနာဆက်ပြီးဒီညင်ခွင်းရဆိုထူးမခြားနာဆက်ပြီးတွားလိုက်မယ်လို့ယူဆတယ်။တကယ်လို့ဒါ EAO တွေကလက်နက်ကိုင်တိုင်းရင်းသားတပ်ဖွဲ့တွေကစစ်ရေးအရာစုစုစည်းစည်းနဲ့စစ်ကိုဆင်နွှဲလာနိုင်မယ်ဆိုရင်တော့EAO တွေပေါ်မှာမြန်မာပြည်ရဲ့ကံကြမ္မာအများကြီးမကြည့်ပါဘူး။ဒီကြိုင်ထဲမှာပဲ EAO တွေတိုင်းရင်းသားတွေရဲ့လွတ်မြောက်နိုင်ခြင်းအများကြီးရှိတဲ့အနေထားပါပဲ။နော်။အဲ့တော့ရလကတော့ဗမာဆရာတမ်းမြင်မှုဆရာဗမာမြင်မှုသုံးသက်တယ်လို့ရှိတော့အရှာမှာနိုင်ငံတစ်တွေပေါ်တာမျိုးလဲမဖြစ်ဘူးလို့မပြောနိုင်ပါဘူး။နော်။ဒါကတော့လက်နက်ကိုင်တိုက်ပွဲလမ်းကြောင်းအနေကြည့်လို့ရှိနေပေါ့နော်။ဆိုတော့ဘလို့ဖြစ်လာမလဲဆိုတာကအဲ့ဒီခုန actors တို့ခေါ်တဲ့ဒီပဋိပက္ခကြီးမှာပါဝင်ပတ်သက်သူတွေကဘလို့ဆုံးဖြတ်လောက်ကင်ကြမယ်ဆိုတဲ့အချက်ပေါ်မှာမူတည်ပါတယ်။အခုထိမြင်နေရတာကတော့တိုင်းသားတွေဘက်မှာလဲစုစည်းလာတဲ့စီရေးရစုစည်းလာမှုကိုမတွေ့ရတဲ့အတွက်ကြောင့်အဲ့ဒီလမ်းကြောင်းပေါ်ကြောက်ပါမလားဆိုတာလေတန်ရရှိတယ်ကျွန်တော်အနေနဲ့တော့တန်ရရှိနေတယ်เนาะတစ်ဖက်မှာတော့စစ်ကောင်စီကသူချိုင်းမှာခေါင်းမာမာနဲ့ဆက်ပြီးရှောက်နေတယ်အဲ့တော့တတဲကတာသူ့ရဲ့ခေါင်းဆောင်မှုကိုကြောင်းလဲတဲ့အုပ်စုတစုမပေါ်လာဘူးဆိုလို့ရှိရင်တော့မြမပြည်ရဲ့ဟာထူမခြားနာခုနကျွန်တော်စောစောကပြောလို့ပိုပြီးဆိုးနိုင်တဲ့နိုင်ငံကြီးနဲ့ကြောင့်ပူပေါင်းမှုမှာပူပြီးစိုးနိုင်တဲ့အနေအထားကြီးကိုရောက်သွားလိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုထင
်ချိန်ပြီးဆွေးနွေးပေးတဲ့ဦးကျော်စံသားဦးတမောင်တန်းညှော်လုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးပ
ါမြန်မာနိုင်ငံရခိုင်ယခုနဲ့ရှေ့လာလာတဲ့အကြောင်း VOA မြန်မာပိုင်းကအကြီးတန်းအဒီတာဦးကျော်စံသားဝိုင်းတော်သားဦးတမောင်တန်းတို့နဲ့အတူကိုကျော်ကျော်သိန်းဆွေးနွေးတင်ဆက်ထားတဲ့အင်္ဂါညစကဝိုင်းနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့တင်ပြပေးခြင်းပါတယ်ရှင်။ရုရှားကနေယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်တကမ္ဘာလုံးကနေဒီလောက်မြန်မြန်ဆန်ဆန်ယူကရိန်းကိုဝိုင်းပြီးတော့ပံ့ပိုးပေးကြလိမ့်မယ်ဆိုတဲ့အချက်ကိုသမရဗလာဒီမီယာပူတင်ကကြိုတင်စဉ်းစားထားပုံမရဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကပြောကြားလိုက်ပါတယ်။အမေရိကန်ကနေဥဆောင်ကျင်းပတဲ့ယူကရိန်းကိုလုံခြုံရေးအကူအညီပေးရေးဆိုင်ရာနိုင်ငံပေါင်း40ပါတဲ့ညီလာခံမှာဝန်ကြီးအော့စတင်ကခုလိုပြောကြားလိုက်တာဖြစ်ပါတယ်ရှင်။ဒီညီလာခံရဲ့ယူရချက်ကတော့ရုရှားရဲ့မတရားတဲ့ကျူးကျော်တိုက်ခိုက်မှုကိုယူကရိန်းတို့ကတွန်းလှန်အနိုင်ရရေးအနာဂတ်မှာဖြစ်ပေါ်လာမယ့်စိန်ခေါ်မှုတွေအတွက်ယူကရိန်းကိုအကူအညီပေးရေးအတွက်ဖြစ်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုဟာထိုင်းနိုင်ငံချင်းမိုင်မြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုအတုံးချပြီးတော့မြန်မာနိုင်ငံကလက်နက်ကိုင်အဖွဲ့အစည်းတွေကိုစစ်လက်နက်ထောက်ပံ့တာအပါအဝင်လျှို့ဝှက်ဆစ်ဆင်ရေးလုပ်ဖို့စီစဉ်နေတယ်ဆိုပြီးထိုင်းခြေဆိုင်အဖွဲ့အစည်းတချို့ရဲ့ပြောဆိုချက်ဟာမမှန်ကန်ကြောင်းအမေရိကန်ဘက်ကညှင်းဆိုလိုက်ပါတယ်ရှင်။အမေရိကန်အပါအဝင်နိုင်ငံဒီမြန်မာနိုင်ငံအပါအဝင်တရုတ်အီရန်အာဖဂန်နစ္စတန်ရုရှားဆော်ဒီအာရေဗီယာနဲ့ပါကစ္စတန်နိုင်ငံစတဲ့နိုင်ငံ15နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်အတွက်အထူးစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်သတ်မှတ်ပေးဖို့အမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင်ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုတိုက်တွန်းလိုက်ပါတယ်ရှင်။ထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတဦးဖြစ်တဲ့အီဒင်ကုမ္ပဏီအုပ်စုရဲ့ဥက္ကဋ္ဌဦးချစ်ခိုင်ကိုအာခရီလိုက်စားမှုဆွဲချက်နဲ့အရေးယူဆောင်ရွက်နေတယ်လို့စစ်ကောင်စီကဒီကနေ့ပြောဆိုလိုက်ပါတယ်။ပြည်ထောင်စုဝင်ကြီးဟောင်းနေဖြစ်တဲ့ဦးအောင်ဝင်းဦးဝင်းခိုင်တပ်ထုတင်းဝင်ကြီးဌာနဦးဆောင်ညွှန်ကြားမှုတို့နဲ့အတူအေဒင်ကုမ္ပဏီအုပ်စုရဲ့ဥက္ကဋ္ဌဦးချစ်ခိုင်ကိုအာခရီလိုက်စားမှုဆွဲချက်နဲ့အရေးယူဖို့ဆောင်ရွက်နေတဲ့အကြောင်းစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုပြောဆိုလိုက်တာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကအလိမ်မာဖြစ်ပါတယ်ရှင်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lope နဲ့ PJ Elliot တို့ဖြစ်ပါတယ်ကျွန်မကစုမွန်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်အကျေးဇူးအထူးပဲတင်ရှိပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစေရှင်
This program has come to you from the Voice of America, Washington.